Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2024ခုနှစ်ဒီဇင်ဘာလ30ရက်တောက်ချာနေညပိုင်း VOA စီစဉ်နေကိုမေဂန်ပြည်သူမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00 အထိလိုင်းဒိုမီတာ24 25 32နဲ့52တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညအတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါကျွန်တော်ရန်တိုင်းမှာတောက်ချာညပိုင်းသတင်းတွေကိုမတ်ခွာညွန်းနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်အမေရိကန်ကရုရှားတန်တမန်35ယောက်ကိုတိုင်းပြည်ကနေနှင်းထုတ်လိုက်ပြီးမဲ့လဲရုရှားဘက်ကတော့အမေရိကန်တန်တမန်တွေကိုပြန်နှင်းထုတ်သွားမှာမဟုတ်ဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်ဇီးရီးယားနိုင်ငံမှာပြည်အခက်ရဆဲပြီးနှစ်နာရီအတွင်းမှာပဲတိုက်ပွဲတွေပြင်းပြင်းထန်ထန်ပြန်ဖြစ်နေတယ်လို့သတင်းတွေကဆိုပါတယ်အကြံဖတ်အဖွဲ့တွေကအိန္ဒိယနိုင်ငံကိုပြစ်မှတ်ထားပြီးတိုက်ခိုက်လာနိုင်တာကြောင့်အိန္ဒိယနိုင်ငံမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့သတိရှိကြဖို့ညူဒေလီမှာရှိတဲ့အမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြမှာကဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့မြန်မာနိုင်ငံကသူတွေကိုပြန်လည်ခံဖို့ရင်းနဲ့ပတ်သက်ပြီးတော့
မြန်မာပြည်ဘက်ကဆိုတဲ့လူတွေသူတို့ပြောတာပေါ့နော်အဲ့ဒါကြောင့်မလို့ဟုတ်လားမဟုတ်လားဆိုတော့ဘယ်ကျွန်တော်တို့ဘယ်ဘက်ကိုသွားသွားပေါ့နော်ဘယ်နိုင်ငံမှာပဲဖြစ်ဖြစ်ပေါ့နော်ဒီကျွန်တော်တို့အခုနှစ်နိုင်ငံနဲ့မဟုတ်ဒီပြင်နိုင်ငံတွေမှာ
မြန်မာနိုင်ငံသားရေးဝန်ကြီးဌာနကဦးကျော်မိုးထွန်းကအခုလိုပြောသွားတာကိုမကြားခင်မှာပြည်စုံနာဆင်ကြားမှာပါဒါပြင်ရခိုင်ပြည်ရင်းနဲ့ပတ်သက်လို့တစုံတရာအရေးယူဆောင်ရွက်ပေးဖို့ငင်းကြေးနိုဘယ်ဆုရှင်တွေပါဝင်ထင်ရှားကျော်ကြားသူတွေကစာရေးတောင်းဆိုလိုက်တဲ့သတင်းနဲ့ကချင်နဲ့ရှမ်းပြည်ဒေသတွေမှာစစ်ပွဲတွေရဲ့နောက်ဆုံးရအခြေအနေတွေကိုလည်းခုညပိုင်းမှာတင်ဆက်ပေးသွားမှာပါအခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မက်ခွာညိုတို့ကကြေညာပေးသွားမှာပ
ါပြီးခဲ့တဲ့နိုဝင်ဘာအမေရိကန်ရွေးကောက်ပွဲမှာရုရှားထောက်လှမ်ရေးအေဂျင်စီတွေကအနောက်ရှက်ပြည်တော်ကိုတုံ့ပြန်အရေးယူတဲ့အနေနဲ့အမေရိကန်သမ္မတဘရော့ခ်အိုဘားမားကရုရှားပေါ်တန်ခတ်ပိတ်ဆို့မှုတွေချမှတ်တာကိုရုရှားဘက်ကတော့အမေရိကန်တန်တမန်တွေကိုနှင်ထုတ်သွားမှာမဟုတ်ဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။ကျွန်တော်တို့အနေနဲ့အမေရိကန်တန်တမန်တွေအတွက်ပြဿနာတွေဖန်တီးသွားမှာမဟုတ်ပါဘူး။ဘယ်သူကမှလည်းနှင်ထုတ်သွားမှာမဟုတ်ဘူးလို့ရုရှားဆိုရကထုတ်ပြန်တဲ့ကြေညာချက်ထဲမှာသမ္မတပူတင်ကပြောထားပါတယ်။အစောပိုင်းကတော့အမေရိကန်တန်တမန်35ယောက်ကိုတိုင်းပြည်ထဲကနေနှင်ထုတ်ဖို့နဲ့မော်စကိုမြို့အနောက်ပိုင်းမှာရှိတဲ့တန်ယုံရဲ့အားလက်ရအပန်းဖြေအိမ်တွေနဲ့မော်စကိုမြောက်ပိုင်းမှာရှိတဲ့ကုန်ပစ္စည်းတူလောင်ယုံတွေကိုလည်းအမေရိကန်တန်ယာရှိတဲ့အသုံးပြုခွင့်ပိတ်ပင်ဖို့သမ္မတဗလာဒီမီယာပူတင်ကိုသူအကြံပြုခဲ့တဲ့အကြောင်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ပြောတာကိုကိုးကားပြီးတော့ရုရှားအင်တာဖက်စ်သတင်းအေဂျင်စီမှဖော်ပြထားပါတယ်။အမေရိကန်ရွေးကောက်ပွဲကိုနောက်ဆက်ပြီးခဲ့တဲ့အတွက်သမ္မတဥပမာကရုရှားထောက်လှမ်ရေးအဖွဲ့နှစ်ခုပေါ်တန်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်သလိုရုရှားသံတမန်35ဦးကိုလည်းအမေရိကန်နိုင်ငံကထွက်ခွာဖို့အပြင်အမေရိကန်ပြည်ထောင်စုမှရှိနေတဲ့ရုရှားပိုင်အစအဦးနှစ်ခုကိုလည်းပိတ်ပစ်လိုက်တာပါ။တရုတ်ဘာမာကတော့နိုင်ငံတကာမှာအခိုင်အမာလက်ခံထားတဲ့စောင့်ထိုင်းရမယ့်ကျင့်ဝတ်တွေကိုချိုးဖောက်ပြီးအမေရိကန်ရဲ့အကျိုးစီးပွားကိုထိခိုက်အောင်လှုံ့ဆော်ခဲ့တဲ့အတွက်ရုရှားပေါ်အခုလိုအရေးယူတာဟာတင့်တော်တဲ့တုံ့ပြန်မှုဖြစ်တယ်လို့ပြောပါရခင်ဗျာ
စီးရီးယားဒေသစံတော်ချိန်ကြာတာပြည်နေညတကောင်ရမှာတနိုင်ငံလုံးအပြစ်ရဆက်ရေးစတင်ခဲ့ပြီးတဲ့နောက်နှစ်နာရီမကြာခင်မှာပဲတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ကြောင်းသတင်းတွေမှာဖော်ပြပါရတယ်။သဘောတူညီမှုထဲမှာစီးရီးယားအစိုးရနဲ့တပုံအုပ်စုတွေပါဝင်ပေမဲ့အစ္စလာမ်စ်စစ်သွေးကြောင့်စေအုပ်စုတော့မပါဝင်ပါဘူး။ဒီသဘောတူညီမှုဟာအရင်ကအပြစ်ရရေးပုံစံအတိုင်းရေးဆွဲထားတာဖြစ်ပါတယ်။တပုံတွေဟာဟာမားပြည်နယ်မှာနယ်မြေသိမ်းပိုက်ပြီးအပြစ်ရသဘောတူညီချက်ကိုချိုးဖောက်ခဲ့ကြတာလို့ဗြိတိန်အခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်တဲ့အဖွဲ့ကတောက်ကြနေမှာပြောပါရတယ်။6နှစ်ကြာဖြစ်နေခဲ့တဲ့စစ်အတွက်ငြိမ်းချမ်းရေးသဘောတူညီချက်ရဖို့တူရကီ၊ဆီးရီးယားနဲ့ရုရှားသုံးနိုင်ငံတို့ပြီးခဲ့တဲ့သတင်းဘက်ကပြောကြားခဲ့ပြီးတဲ့နောက်ဆီးရီးယားသမ္မတဘက်ရှားအာဆတ်ကိုကြောတော့နှောက်ခံပေးထားတဲ့ရုရှားနဲ့သဘုံအုပ်စုတွေကိုထောက်ပံ့ပေးနေတဲ့တူရကီနိုင်ငံတို့ကအပြစ်ရရေးကိုလိုက်နာဖို့အာမခံတဲ့အကြောင်းပြောခဲ့ကြပါတယ်။အခုအပြစ်ရရေးတည်မြဲမယ်ဆိုရင်ကဇာခစ္စတန်နိုင်ငံရဲ့မြို့တော်အက်စတာနာမှာငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုရှေ့လာထဲမှာပြန်လည်စတင်နိုင်မှာဖြစ်ပါတယ်။
တူရကီနိုင်ငံတောင်ပိုင်းမှာရဲကဝင်ရောက်စီးနင်းခဲ့တဲ့အတွင် IS အဖွဲ့ကလို့တန်လျာရှိရတဲ့စစ်သွေးကြွ30ကျော်ကိုဖမ်းဆီးထိန်းသိမ်းခဲ့တယ်လို့တူရကီဆိုရပိုင်းရုတ်တံသတင်းကပြောပါရယ်တူရကီထူးတပ်ဖွဲ့ဝင်တွေဟာလက်နက်တွေတပ်ဆင်ထားတဲ့ကားတွေရဟတ်ယာဉ်တွေနဲ့အတူအာဒနာမြို့ကိုတောက်ကြနေအစောပိုင်းကဝင်ရောက်စီးနင်းခဲ့တာဖြစ်တယ်လို့ Anadolu သတင်းအေဂျင်စီကပြောပါရယ်အဲ့ဒီဖမ်းဆီးခံလိုက်ရတဲ့သူတွေဟာအစိုးရအဖွဲ့ဝင်တွေ IS အဖွဲ့ရဲ့ဝါဒဖြန့်ချီမှုတွေကိုလှုံ့ဆော်နေတယ်လို့တန်တရာရှိခံထားသူတွေဖြစ်တယ်ဆိုပြီးတော့ Anadolu သတင်းအေဂျင်စီကပြောပါရယ်တူရကီနိုင်ငံဟာပြီးခဲ့တဲ့2005ခုနှစ်ကစပြီးတော့ IS စစ်သွေးကြွတွေဒါမှမဟုတ် Kurdish စစ်သွေးကြွတွေရဲ့ဘုံခွဲတိုက်ခိုက်မှုတွေကိုခံလာခဲ့တာဖြစ်ပါရယ် IS အဖွဲ့လှုံ့ဆော်နေတဲ့နိုင်ငံတွေဇက်ဒေသကိုရှင်းလင်းဖို့နဲ့ Syria က Kurds အဖွဲ့တွေနေမြေချဲတင်တာကိုထိန်းချုပ်နိုင်ဖို့အတွက်တူရကီဆိုရကပြီးခဲ့တဲ့ August လမှာစီးရီးယားနိုင်ငံမြောက်ပိုင်းကိုတူရကီတပ်ဖွဲ့တွေနဲ့တန်ကားတွေဆစ်လွတ်ပြီးတော့စီးရီးယားတိုက်ခိုက်ရေးသမားတွေကိုအကူအညီပေးခဲ့ပါတယ်ခင်ဗျာ
ဆိုမာလီနိုင်ငံရဲ့မြို့တော်မိုဂါဒီရှုမြို့အနောက်တောင်ဘက်မှာရှိနေတဲ့ FGOI မြို့ကိုကြာသပတေးနေ့ညကတပုံတွေဝင်စီးတဲ့အချိန်မှာအနည်းဆုံးလူ6ယောက်သေဆုံးပြီး9ဦးဒဏ်ရာရသွားပါတယ်။မြို့ထဲကအစိုးရစစ်ဆေးရေးဂိတ်တစ်ခုကိုဝင်မစည်းခင်လက်နက်အပြည့်အစုံနဲ့စစ်သွေးကြွတရားဝင်ကျေနေရာယူထားတာတွေ့ရတဲ့အကြောင်းနဲ့အစိုးရတပ်ဖွဲ့ဝင်တွေရဲ့လုံခြုံရေးစစ်ဆေးဂိတ်ကိုမတိုက်ခိုက်ခင်မှာဒေသခံတွေကိုနေအိမ်ထဲမှာပဲနေကြဖို့မိန့်ပေးခဲ့တဲ့အကြောင်းဒေသခံတဦးကပြောပါတယ်။လောရှာဗလာဒေတာအုတ်ချုပ်ရေးမှုအိဗရာဟင်အေဒန်အလီကအစိုးရတပ်တွေဟာစစ်သွေးကြွတွေအလစ်ဝင်တိုက်တာခံလိုက်ရပေမဲ့စစ်သွေးကြွတွေကိုပြန်ပြီးတိုက်ထုတ်နိုင်ခဲ့တဲ့အကြောင်း VOA ဆိုမာလီဌာနကိုပြောပါရယ်စစ်သွေးကြွ2ဦးသေဆုံးပြီး6ဦးဒဏ်ရာရခဲ့ကြောင်းနဲ့အစိုးရဘက်ကတော့စစ်သား3ဦးဒဏ်ရာရခဲ့တယ်လို့သူကပြောပါရယ်ဒါပေမဲ့မြို့ထဲကတခြားသတင်းရင်းမြစ်တွေကတော့အစိုးရဘက်ကစစ်သား2ယောက်စစ်သွေးကြွ3ယောက်နဲ့အရသား1ယောက်သေဆုံးပြီး9ယောက်ဒဏ်ရာရခဲ့တယ်လို့ပြောပါရယ်ရှင်
UAE American အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ကနေတောက်ကြနေညာဘက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြန်မာနေဆက်မှုနဲ့တခြားလူခွင့်ချိုးဖောက်မှုတွေကိုရာဇဝတ်မှုအဖြစ်နဲ့ဥပဒေပြဋ္ဌာန်းသွားဖို့အတွက်ထိုင်းနိုင်ငံကစဉ်းစားသုံးသပ်နေပြီဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့အမျိုးသားလွတ်တော်ကိုတင်သွင်းမဲ့ဥပဒေကြမ်းထဲမှာပြစ်ဒဏ်တွေအတော်များများကိုထည့်သွင်းထားပြီးတော့အစိုးရတာဝန်ရှိသူတွေအနေနဲ့မြန်မာနေဆက်မှုတွေကိုကျူးလွန်ရင်ထောင်ဒဏ်20အထိကြောက်ခံရမှာဖြစ်ပြီးအဲ့ဒီမြန်မာနေဆက်မှုကနေအပြင်းထန်ဒဏ်ရာသွားမယ်ဆိုရင်ထောင်ဒဏ်30တကယ်လို့သိဆုံးသွားခဲ့မယ်ဆိုရင်တသက်တကျွန်းအထိကြောက်ခံရမှာဖြစ်ပါတယ်ဒီဥရကျန်းကိုထိုင်းအစိုးရကလက်ခံထားပြီးဖြစ်သလိုနိုင်ငံတော်ကောင်စီကလည်းလေးလာဆန်းစစ်ပြီးသွားပြီဖြစ်ပါတယ်ထိုင်းနိုင်ငံဟာလူခွင့်ဆိုင်ရာဥပဒေပြဋ္ဌာန်းမှုနဲ့ကာကွယ်ဆောင်ရှောက်မှုတွေနဲ့ပတ်သက်ပြီးတော့ကြေကြေပြတ်ပြတ်ဝေဖန်ခံရတာလည်းဖြစ်ပါတယ်လူတွေရှိုးဝက်ဖန်ဆီးခေါ်ဆောင်တာတွေနဲ့ပတ်သက်ပြီးတော့တရားဥပဒေအရတောင်းခံမှုပိုင်းမှာအောင်မြင်မှုတစ်စုံတစ်ရာမရှိသေးဘူးလို့ကုလသမဂ္ဂရဲ့ရှိုးဝက်ဖန်ဆီးခေါ်ဆောင်ခြင်းဆိုင်ရာအလုပ်ကော်မတီကပြောပါတယ်1980ခုနှစ်ကစပြီးတော့ထိုင်းနိုင်ငံမှာလူတွေကိုရှိုးဝက်ဖန်ဆီးခေါ်ဆောင်သွားတဲ့အမှု82မှုရှိတယ်လို့အဲ့ဒီကော်မတီကပြောပါတယ်လူတွေကိုရှိုးဝက်ဖန်ဆီးခေါ်ဆောင်တာတွေနဲ့ပတ်သက်ပြီးခိုင်တွယ်ဖြေရှင်းပေးဖို့တလျှောက်လုံးပြက်ကွက်ခဲ့တယ်လို့လည်းထိုင်းနိုင်ငံရဲ့အမျိုးသားလူခွင့်ကော်မရှင်နာအန်ခါနာဒီလပိုက်ချစ်ကပြောပါတယ်ခင်ဗျာ
တောင်ကိုရီးယားသမ္မတပတ်ကွန်ဟေကိုအရေးယူတင်မတင်အဆုံးဖြတ်ပေးဖို့တောင်ကိုရီးယားရဲ့ဖွဲ့စည်းပုံဆိုင်ရာတရားရုံးမှဒီကနေ့ကြားနာစစ်ဆေးမှုတွေစတင်ပါတယ်အစောပိုင်းကြိုတင်အသိပေးထားသလိုပဲဒီနေ့ဟာလျှောက်လှချက်တွေအတွက်နောက်ဆုံးပြရမယ့်ရက်ပါရှေ့ဘက်ကစပြီးတော့နှစ်ဖက်လျှောက်လှချက်တွေစပြီးတော့ကြားနာပါမယ်ကြားနာမှုတွေချော့ချော့မှုတွေဖြစ်စေဖို့နှစ်ဖက်သက်ဆိုင်ရာရှင်းနေတွေအနေနဲ့ကိုယ့်ရဲ့တင်ပြချက်တွေတက်တဲ့ထောက်ထားတွေကိုတည်တည်ချာချာပြင်ဆင်ပြီးအကောင်းဆုံးပူးပေါင်းဆောင်ရွက်ကြပါလို့ဖွဲ့စည်းပုံဆိုင်ရာခုံရုံတရားသူကြီးကပြောပါတယ်လျှောက်လှချက်တွေပထမဆုံးကြားနိုင်မယ့်နေ့မှာတော့ Miss Backလာရောက်နိုင်ပွဲမရှိပါဘူးတကယ်လို့ January 3ရက်နေ့လျှောက်လှချက်ကိုပထမဆုံးကြားနာချိန်မှာကြိုတင်တွက်ဆထားသလို Miss Back အနေနဲ့တက်ရောက်တာမျိုးမရှိရင်ဒီကြားနာမှုကို January 5ရက်နေ့ကျမှစတင်မယ်လို့လွှတ်တော်ရဲ့တရားရေးဆိုင်ရာကော်မတီအဖွဲ့ဝင်ကပြောပါတယ်ရှင
်ဂျမ်ဖတ်ဖွဲ့တွေကအိန္ဒိယနိုင်ငံကိုပြစ်မှတ်ထားပြီးတိုက်ခိုက်လာနိုင်တယ်ဆိုပြီးတော့အိန္ဒိယသတင်းမီဒီယာတွေကမကြသေးခင်ကဖော်ပြခဲ့တာကြောင့်အိန္ဒိယနိုင်ငံမှာရှိတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့သတိရှိကြဖို့ New Delhi မြို့အမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီနေ့နေ့စွဲနဲ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့နှစ်သက်ကူးအချိန်ကိုရောက်ရှိလာတဲ့အမျှအမေရိကန်နိုင်ငံသားတွေအနေနဲ့ကဘာလက်ခီးတယ်တွေအသွာလာများတဲ့ပန်းဖြေစခန်းတွေပင်လယ်ကမ်းခြေတွေဈေးဝယ်စင်တာတွေဘာသာရေးအဆောက်အုံတွေနဲ့ပွဲတော်တွေကိုသွားတဲ့အခါမှာသတိဝရိယရှိကြဖို့ပြောထားပါတယ်။ဒါ့အပြင်အမေရိကန်တန်ယုံကြေညာချက်ထဲမှာတော့အမေရိကန်နိုင်ငံသားတွေအနေနဲ့တိတ်ပြီးတော့ထင်းထင်းပေါ်ပေါ်မနေကြဖို့ဆန္ဒပြပွဲတွေကိုရှောင်ကြဖို့ကိုနေ့စဉ်လုပ်နေတဲ့အလုပ်တွေကိုအချိန်ကြီးလမ်းကြောင်းတွေပြောင်းပြီးလုပ်ကြဖို့နဲ့ပတ်ဝန်းကျင်မှာဘာတွေဖြစ်နေတယ်ဆိုတာကိုနုံနိုးကြားကြားရှိကြဖို့ကိုပြောထားပါတယ်။အနောက်နိုင်ငံသားတွေအသွာလာများတဲ့အဲ့ဒီနေရာတွေကိုချင်းချောက်မှုတွေတိုးလာနေတယ်လို့လည်းအမေရိကန်တန်ယုံရဲ့ကြေညာချက်ထဲမှာပြောထားပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံအရှေ့ပိုင်းကကြောင်မီသွေးရင်းတစ်ခုပြိုကျလို့အလုသမာ6ယောက်ထဲမှနေသေဆုံးပြီးနောက်ထပ်18ယောက်လည်းတွင်ထဲမှာပိတ်မိနေတော့မယ်လို့ရဲတပ်ဖွဲ့ကဒီကနေ့ပြောပါရတယ်။အရှေ့ပိုင်းပြည်နယ်ဂျက်ခန်းမှာရှိတဲ့ ရာဂျမဟတ် open case ကြောင့်မိသွေးတွင်ကြာသပတေးနေ့နောက်ပိုင်းကပြိုကျခဲ့တာဖြစ်ပြီးအဲ့ဒီနေရာမှာမိခိုးမှုန်တွေစိုးစိုးဝါးဝါဖုန်လန်းသွားတာကြောင့်ကယ်ဆယ်ရေးလုပ်သားတွေအနေနဲ့တောက်ကြနေစောပိုင်းအထိကြောင့်မိသွေးတွင်နာဝင်ရောက်ကယ်တင်တာတွေမလုပ်နိုင်ခဲ့ဘူးလို့ဒီကြောင့်မိသွေးတွင်ရဲ့အထွေထွေမန်နေဂျာကပြောပါတယ်ဒီဖြစ်ရပြီးအလုပ်သမား23ယောက်ပျောက်ဆုံးနေခဲ့တာမှာအလောင်း6လောင်းကိုနောက်ပိုင်းမှာတွေ့ခဲ့ပေမဲ့18ယောက်ကတော့ပျောက်ဆုံးနေပဲလို့ပြည်내ရဲတပ်ဖွဲ့ပြောခွင့်ရ RK Malik ကပြောပါတယ်ရှင်
2016ကမ္ဘာအကောင်းဆုံးဘောလုံးသမားခရစ်စတီယာနိုရိုနယ်ဒိုကိုတရုတ်ကလပ်အသင်းတစ်ခုကတစ်နှစ်ကိုလစာငွေယူရိုသန်း100ပေးမယ်လို့ကမ်းလှမ်းလိုက်ပါတယ်။လက်ရှိရီယယ်မက်ဒရစ်အသင်းမှာကစားနေတဲ့ပေါ်တူဂီတိုက်စစ်မှုရိုနယ်ဒိုကိုတရုတ်နိုင်ငံရဲ့စူပါလိဂ်မှာကစားဖို့အတွက်တရုတ်ကလပ်အသင်းတစ်ခုကတစ်နှစ်ကိုလစာငွေယူရိုသန်း100ကျော်နဲ့ကမ်းလှမ်းနေတာဖြစ်တယ်လို့သူ့ရဲ့အေဂျင့်ဖြစ်သူဂျော့ဂျ်မန်ဒက်စ်ကပြောပါတယ်။ဒါပေမဲ့ရိုနယ်ဒိုဟာရီယယ်မက်ဒရစ်အသင်းကနေဘယ်မှပြောင်းမှာမဟုတ်ဘူးလို့လည်းသူကပြောလိုက်ပါတယ်။ဒီနိုင်ငံကအမည်မဖော်လိုတဲ့ကလပ်အသင်းတစ်ခုကသူ့ကိုအသင်းပြောင်းရွှေ့ခြင်းအဖြစ်နဲ့ယူရိုသန်း300ကျော်အမေရိကန်ဒေါ်လာ315သန်းနဲ့လစာငွေအဖြစ်နဲ့တစ်နှစ်ကိုယူရိုသန်း100ပေးပြီးကမ်းလှမ်းခဲ့တာနဲ့ပတ်သက်ပြီးတော့ Sky Sports ရုပ်သံကမေးမြန်းတဲ့အခါမှာသူကဒါဟာပုံမှန်ဖြစ်ရောဖြစ်စဉ်ဖြစ်ကြောင်းသူဟာကမ္ဘာအကောင်းဆုံးဘောလုံးသမားဖြစ်တယ်လို့သမိုင်းတစ်လျှောက်အကောင်းဆုံးလည်းဖြစ်တယ်လို့ Mendes ကပြောပါတယ်မနေ့ချာတာပရီနီကတော့တရုတ်နိုင်ငံရဲ့ရှန်ဟိုင်းရှင်းဟွာအသင်းကအာဂျင်တီးနားတိုက်စစ်မှုကာလော့စ်ဂျာဗက်စ်ကိုဘိုကာဂျူနီယာအသင်းကနေယူရို84သန်းနဲ့ဝယ်ယူခဲ့ပါတယ်။လစာငွေအဖြစ်နဲ့တပတ်ကိုဗြိတိန်စတာလင်ပေါင်6,105နဲ့နှစ်နှစ်စာချုပ်ချုပ်ခဲ့တာကြောင့်တက်ဗက်စာအခုဆိုရင်တော့ကမ္ဘာပေါ်မှာလစာအများဆုံးရတဲ့ဘောလုံးသမားဖြစ်ပါတယ်ခင်ဗျာ
။ကိုရင်နိုင်နဲ့မက်ခွန်ညိုလိုကသတင်းတွေကိုကြေညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အခုရင်ဆုံးတော့ဘင်္ဂလားဒေ့ရှ်ရောက်နေတဲ့မြန်မာနိုင်ငံကလူဆိုးသူတွေကိုပြန်လက်ခံပေးရေးသတင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့မြန်မာနိုင်ငံကလူဆိုးသူတွေကိုပြန်လက်ခံဖို့ဆိုရင်အရင်ဆုံးစီစစ်ရမှာဖြစ်တယ်လို့မြန်မာနိုင်ငံကြားရေးဌာနတာဝန်ရှိသူတူက VOA ကိုပြောပြပါရယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတန်မတ်ကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဌာနကဆင့်ခေါ်ပြီးတော့လူတွေပြန်လက်ခံဖို့ကိစ္စပြောခဲ့တဲ့အပေါ်အခုလိုတုံ့ပြန်ပြောဆိုတာပါဘင်္ဂလားဒေ့ရှ်မှာရောက်နေသူတွေကိစ္စအပါအဝင်နှစ်နိုင်ငံအကြားကိစ္စရဲ့အသီးသီးတွေကိုဆွေးနွေးဖို့အထူးတန်တမန်တဦးလွှတ်ဖို့ရှိတယ်လို့လည်းပြောပါတယ်အပြည့်စုံကိုမက်ခွာညိုကစူးစီးတင်ဆက်ထားပါတယ်ရှင်
ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကမြန်မာနိုင်ငံကမွတ်စလင်တွေအလုံးရင်းနဲ့ဝင်လာနေတဲ့အကြောင်းဘင်္ဂလားဒေ့ရှ်အစိုးရကမြန်မာအစိုးရကိုဒုတိယအကြိမ်ပြောခဲ့တာပါ။ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းက VOA ကိုအခုလိုပြောပါတယ်
။မြန်မာပြည်ဘက်ကဆိုတဲ့လူတွေလို့သူတို့ပြောတာပေါ့နော်။အဲ့ဒါကြောင့်မလို့ဟုတ်လားမဟုတ်လားဆိုတော့ဘယ်ကျွန်တော်တို့ဘယ်ဘက်ကိုသွားသွားပေါ့နော်။ဘယ်နိုင်ငံမှာပဲဖြစ်ဖြစ်ပေါ့နော်။ဒီကျွန်တော်တို့အခုနှစ်နိုင်ငံနဲ့မဟုတ်ဒီပြင်နိုင်ငံတွေမှာလည်းကိုဒီဘက်နိုင်ငံကလူဟိုဘက်ရောက်သွားတော့လည်းကောင်းဟိုဘက်နိုင်ငံသူဒီဘက်ရောက်သွားရင်တော့လည်းကောင်းဘသူရောက်လာတဲ့ဆိုတဲ့ဥစ္စာဒီတဘက်နိုင်ငံကလူဟုတ်မဟုတ်ဆိုတာတော့စီစစ်ခွင့်တော့အများအားရှိတာပေါ့ပုံမှန်လဲစီစစ်ပြီးတော့မှအေးဒီလူတွေကတော့ဒီဘက်ကသွားတာဟေးဟိုလူတွေကတော့မဟုတ်ဘူးဟေးဆိုတဲ့ဥစ္စာမျိုးကတော့ဟိုတနိုင်ငံနဲ့တနိုင်ငံစီစစ်ပြီးတော့ပြန်ပြောရတဲ့အနေအထားမျိုးတော့ရှိပါတယ်ခင်ဗျအဲ့ဒီအပိုင်းမျိုးကျွန်တော်တို့ပြန်စီစစ်ဖို့တော့လိုပါမယ်ခင်ဗျ
အခုလိုမြန်မာနိုင်ငံထဲကမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ဝင်နေတာဟာတခြားကိစ္စတွေအများကြီးနဲ့လည်းပတ်သက်နေတဲ့အတွက်သူတို့ဘက်ကိုရောက်မလာအောင်မြန်မာအစိုးရအနေနဲ့ပြဿနာရဲ့အရင်းမြစ်ကိုအမြန်ဆုံးရှာဖွေဖို့လိုတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးယုံနှစ်နိုင်ငံဆိုင်ရာကောင်စစ်ဝင်ဌာနအတွင်းဝင်ကမ်ရူအရှန်ကမြန်မာတန်အမတ်ဦးမျိုးမြင့်တန်းကိုဒုတိယအကြိမ်ဆင့်ခေါ်ပြောကြားခဲ့တာပါဒီကိစ္စဟာပြဿနာတစ်ခုဖြစ်နေပြီးကိစ္စတွေအများကြီးနဲ့ပတ်သက်နေတဲ့အတွက်ခက်ခဲတဲ့ပြဿနာရပ်တစ်ခုဖြစ်ဝါရှင်တန်အခြေစိုက်နိုင်ငံသားဆက်ဆံရေးကောင်စီရဲ့အရှိတောင်အာရှဆိုင်ရာအကြီးတန်းသုတေတီဂျော့ရှူအာကာလန်ဇစ်ကမြင်ပါတယ
် disenfranchisement
အခွင့်အရေးဆုံးဆုံးနေတဲ့ကိစ္စတွေအရသာအုပ်ချုပ်မှုအောက်မှာစစ်တပ်စီမံနေတဲ့ကိစ္စတွေငယ်စားကိစ္စရိုဟင်ဂျာတွေကြားအမျက်ဒေါသဖြစ်နေရတဲ့ကိစ္စဒါတွေအလုံးနဲ့ပတ်သက်နေပါတယ်ဒါပေမဲ့ခြုံကြည့်လိုက်ရင်ဘင်္ဂလားဒေ့ရှ်အစိုးရကဒေါအောင်ဆန်းစုကြည်နဲ့ကောက်မွန်တဲ့ဆက်ဆံရေးရကျင်ပါတယ်။နောက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာတွေဘက်လိုက်မဲ့ကိစ္စမျိုးမှန်သမျှကိုလူတွေကသိထက်ခွန်ကြတာမဟုတ်ပါဘူး
။မြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကတော့မကြခင်မှာအထူးတန်တမန်စီလွတ်ပြီးဆွေးနွေးဖို့စီစဉ်နေတဲ့အကြောင်းဦးကျော်မိုးထွန်းကပြောပါတယ်
။ကျွန်တော်တို့ဒီက special envoy လဲသွားဖို့အစီအစဉ်ရှိပါတယ်ခင်ဗျ။ဒီနှစ်ဖက်အဆင်ပြေတဲ့အချိန်ပေါ့နော်။ဘင်္ဂလားဒေ့ရှ်ဘက်ကလည်းအဆင်ပြေတဲ့ချိန်နဲ့ကျွန်တော်တို့ဘက်ကလည်းအဆင်ပြေတဲ့အချိန်ပေါ့နော်အများဆုံးသွားဖို့တော့ကျွန်တော်တို့စီစဉ်နေပါတယ်ခင်ဗျ Special Envoy ကတော့ကိစ္စအများကြီးပဲပေါ့နော်ကျွန်တော်နိုင်ငံဆက်ဆံရေးနိုင်ငံပူးပေါင်းဆောင်ရွက်ရေးအတွက်ကိုတိုးမြင့်ရေးကြီးရယ်ပြီးတော့သွားလာပါခင်ဗျ
အရှိတောင်အာရှရေးရာသူတေတီဂျော့ရှူအာခလန်စစ်ကတော့မြန်မာနိုင်ငံဟာပထဝီအနေထားအရဘင်္ဂလားဒေ့ရှ်အတွက်တရုတ်နဲ့အရှိတောင်အာရှနိုင်ငံတွေစီလမ်းဖွင့်ပေးမဲ့တကားတပွဲဖြစ်နေတဲ့အတွက်မြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းမှုဖို့လိုလားပုံတော့ရတဲ့အကြောင်းသုံးသပ်ပါရရှင
်မက်ခွန်ယိုတင်ဆက်ထားတာပါအခုတစ်ခါမှာတော့ရခိုင်ပြည်နယ်အရင်းနဲ့ပတ်သက်ပြီးတော့ငင်းကြဲနိုဘယ်ဆုရှင်တွေကစာရေးတောင်းဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်မြောက်ပိုင်းမောင်တော်ဒေသမှာဖြစ်ပျက်နေတဲ့ပြိပခတွေနဲ့ပတ်သက်ပြီးတော့တစုံတရာအရေးယူဆောင်ရွက်ပေးဖို့ငင်းကြဲနိုဘယ်ဆုရှင်တွေပါဝင်ထင်ရှားကြော်ကြားသူတွေကကုလသမဂ္ဂလုံခြုံရေးကောင်စီကိုစာရေးတောင်းဆိုလိုက်ကြပါရတယ်။ဒီကိစ္စနဲ့ပတ်သက်လို့လုံခြုံရေးကောင်စီရဲ့ဆောင်ရွက်ချက်ပေါ်မှာမူတည်ပြီးတော့တုံ့ပြန်ဆောင်ရွက်သွားဖို့ရှိတယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကလည်းတုံ့ပြန်ပါရတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုထိုင်အောင်ကပြောပြပေးပါမယ်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။ငင်းကြိုင်းနဲ့စာပေဆိုင်ရာနိုဘယ်ဆုရှင်နေအထင်ကြီးနိုင်ငံရေးသမားတွေပရိတ်တအရေးနဲ့တကြွလှရှားသူ23ယောက်ပူးပေါင်းပြီးမြန်မာနိုင်ငံရခိုင်ပြည်မြောက်ပိုင်းဒေသကလူမှုရေးပြဿနာအကျပ်အတဲကိုအဆုံးသတ်ပေးဖို့ကုလသမဂ္ဂအလုံးချုပ်ရင်းကောင်စီကိုမနေ့ကြာသပတေးနေ့ကစာရေးတောင်းဆိုလိုက်ကြပါရယ်ရခိုင်ပြည်အရေးနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းကလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးဆွဆွဲပြောဆိုနေချိန်မှာပဲနိုဘယ်ဆုရှင်နေကအခုလိုမျိုးပထမဆုံးတောင်းဆိုလိုက်ကြတော့ပါဒါနဲ့ပတ်သက်လို့လုံခြုံရေးကောင်စီရဲ့ဆောင်ရွက်ချက်အပေါ်မှာမူတည်ပြီးတုံ့ပြန်ဆောင်ရွက်တော့ဖို့ရှိတယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကပြောပါတယ
်ကျွန်တော်တို့တော့ဒီမြန်မာတန်ရုံမြန်မာအဖွဲ့ဦးညောက်ဆောင်နေရှိနေပြီးတော့တစင်ဒီသူတို့ပဲတိုင်းနာတီပို့ထားလဲပေါ့နော်ဒါခုနပြောတဲ့လုံခြုံရေးကောင်စီကလည်းသူတို့လုံထုံးလုံနေရောရှိပါတယ်ခင်ဗျထုံးလုံနေတဲ့ညီပါလောက်နေဆိုတော့ကျွန်တော်စောင့်ကြည့်တော့ဖို့တော့လိုပါတယ်ခင်ဗျဟိုလုံခြုံရေးကောင်စီနဲ့ဘလို့အဲ့ဒီစာကိုကြားပြီလားအဲ့တော့ဘလို့ action လဲဆိုတော့ကျွန်တော်တို့ဟိုလေ့လာပြီးတော့မေးမြန်းတော့တွားဖို့တော့ရှိပါမယ
်ကုလသမဂ္ဂကိုတောင်းဆိုလိုက်ကြတဲ့သူတွေထဲမှာမြန်မာနိုင်ငံကိုလာရောက်ဖူးတဲ့ငင်းချိုင်းနိုဘယ်ဆုရှင်တောင်အာဖရိကဖုန်တော်ကြီးဒက်စမန်တူတူလည်းပါဝင်တယ်လို့အခုအချိန်ထိအသက်အငယ်ဆုံးငင်းချိုင်းနိုဘယ်ဆုရှင်ပါကစ္စတန်နိုင်ငံသူမာလာလာတို့လည်းပါဝင်ပါတယ်နိုဘယ်ဆုရှင်ဒါဇင်နဲ့ချီအခုလိုမျိုးတောင်းဆိုလိုက်တာနဲ့ပတ်သက်လို့မြန်မာအရေးလေလာသုံးသပ်သူလည်းဖြစ်မဟာဗျူဟာနဲ့မူဝါဒလေလာရေးအဖွဲ့ကညွှန်ကြားရေးမှူးတဦးလည်းဖြစ်တဲ့ဦးအောင်သူငင်းကအခုလိုပြောပါတယ
်အဓိကအပြစ်တော့ဗောဗျာဒီတစ်ချိန်တုန်းကလည်းဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးအတွက်နိုဘယ်ဆုရှင်တွေကဝိုင်းပြီးတော့ဟိုကူညီခဲ့ဦးတာရှိပါတယ်ဆိုတော့အခုချိန်ကျတော့သူတို့အနေနဲ့ကဒီလက်ရှိဟိုမြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့နောက်တစ်ခါဒေါအောင်ဆန်းစုကြည်ရဲ့ဟိုတုံ့ပြန်ကင်တွေပုံနဲ့ပတ်သက်လို့အမလို့အမရဖြစ်ကြတယ်ဒါကြောင့်မို့ပဲအခုလိုဟိုတင်ပြတယ်လို့ယူဆနိုင်ပါတယ
်ငင်းချင်းလိုပဲဆုရှင်တူလေးဖြစ်တယ်လို့နိုင်ငံရဲ့ကောင်းဆောင်တူလေးဖြစ်တဲ့ဒေါအောင်ဆန်းစုကြည်အနေနဲ့ရိုဟင်ဂျာရဲ့နိုင်ငံသားအခွင့်အရေးတွေကိုပြည်ပြေဆုံးပြီးမျက်မျက်တတဖြစ်အောင်တိကျတေကြစွာဆောင်ရွက်ပေးဖို့ဥဆောင်ဥရဲ့လှုပ်ပေးတာဘာမှမရှိသေးတဲ့အတွက်သူတို့အနေနဲ့စိတ်မသက်မသာဖြစ်ရတဲ့အကြောင်းကုလသမဂ္ဂကိုတောင်းဆိုထားတဲ့စာရဲမှာပါဝင်ပါတယ်မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကဥအောင်သူငင်းကတော့ရခိုင်အရေးနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဆောင်ရွက်တာတွေရှိတယ်လို့ကြွေးပြတဲ့အမြင်တွေကိုလည်းလက်ခံဖို့လိုတယ်လို့ဆိုပါတယ်
မြန်တော့ပြောရင်ပေါ့နော်အခုကျွန်တော်တို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကသူလှုပ်တင်တာတွေတော့သူလှုပ်ပါတယ်အထူးသဖြင့်တော့ဒီရခိုင်ရေးနဲ့ပတ်သက်ပြီးတော့ကော်မရှင်တွေဖွဲ့တဲ့ကိစ္စတွေရှိတယ်နောက်တစ်ခုကကျတော့စုံစမ်းစစ်ဆေးရေးကိစ္စတွေလှုပ်တာတွေရှိပါတယ်ဆိုတော့တစ်ဖက်မှာလည်းဟိုကျွန်တော်တို့ဟိုအမြင်ကနှစ်ဖက်ကွဲနိုင်တာပေါ့နော်တစ်ဖက်ကတော့အတိုင်းပြည်ရဲ့လုံခြုံရေးကေချုပ်ချာအာဏာစသဖြင့်တစ်ဖက်ကမြင်နိုင်သလိုတခြားတစ်ဖက်ကဒီလူခွင့်ရေးနဲ့ဒီကျွန်တော်တို့နိုင်ငံသားဖြစ်မှုပြဿနာပေါ့ဗျာဆိုတော့ဒီအပေါ်မှာအမြင်တစ်ဖက်ကွဲနေနိုင်ပါတယ်အဲ့တော့ဒီဒေါ်ဆန်းစုကြည်အနေနဲ့လည်းတစ်ဖက်ကကွဲပြားတဲ့အမြင်တွေကိုဒါနားထောင်ပြီးတော့အလေးစိုက်စေချင်ပါတယ်
အော်တိုဘလာအစောပိုင်းကဖြစ်ပျက်ခဲ့တဲ့ပြည်ပခါတွေနောက်ပိုင်းစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေဟာလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ဆိုပြီးနိုင်ငံတကာအသိုင်းအဝိုင်းကတလျှောက်လုံးဝေဖန်ခဲ့ကြပါတယ်။ဒါအပြင်နေမြေမတည်မငြိမ်မှုတွေကြောင့်ဒုက္ခသည်ပေါင်းတောင်းတဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကိုထွက်ပြေးပုန်းရှောင်ခဲ့ကြတယ်လို့ကုလသမဂ္ဂအဖွဲ့တွေကပြောဆိုကြပါတယ်။မြန်မာနိုင်ငံသားဌာနပြောခွင့်ရပုဂ္ဂိုလ်ဦးကျော်မိုးထွန်းကတော့ဆွဆွဲပြောဆိုမှုတွေကိုအချက်အလက်ခိုင်ခိုင်မာမာနဲ့အစိုးရကိုပြောဆိုထောက်ပြသင့်တယ်လို့ဆိုပါတယ်
။ဆွဆွဲမှုတွေရှိရဆိုရင်သေသေချာချာအချက်အလက်တွေနဲ့အစိုးရကိုတင်ပြရဲဆိုရင်အစိုးရကဒါနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့ဆိုတဲ့ဥစ္စာကိုအမြဲတမ်းအသင့်ရှိပါတယ်ဒါကြောင့်မို့လို့ခုနပြောတဲ့ဆွဆွဲတဲ့လူတွေအနေနဲ့ဒီလိုအချက်လက်တွေနဲ့ဟိုဟိုအတိပေးပြီးတော့အစိုးရနဲ့ပူးပေါင်းဆောင်ရွက်ပေးဖို့ဟိုလက်ပြတာရက်ခံပါတယ်ဒါမှပဲကျွန်တော်တို့ဒီလိုကိစ္စတွေမှာဒီလိုဆွဆွဲမှုတွေနဲ့ပတ်သက်ပြီးတော့ဟိုဟိုမမှန်ဘူးမှန်တယ်ဆိုတဲ့ဥစ္စာကိုပူးပေါင်းဆောင်ရွက်မှရမှာဖြစ်တဲ့အတွက်ကြောင့်တော့တိုက်တွန်းလိုပါတယ်ခင်ဗျ
ရခိုင်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်ကိစ္စတစ်ခုလို့သတ်မှတ်ပြီးမကြာမီမှာပဲကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းကိုတိုင်ဒါမှမဟုတ်သူ့နေရာကိုဆက်ခံမဲ့အန်တိုနီယိုဂူတာရက်စ်ကိုတိုင်မြန်မာနိုင်ငံကိုတွားရောက်ပြီးဒီကိစ္စကိုဦးစားပေးကင်တွယ်ဖြေရှင်းဖို့နိုဘယ်ဆုရှင်တွေကတောင်းဆိုလိုက်ကြပါတယ်။ဒီကိစ္စနဲ့ပတ်သက်လို့တခုခုမဆောင်ရွက်ဘူးဆိုရင်အဲ့ဒီဒေသကလူတွေဟာတနက်နဲ့ပြတ်သက်မခံရဘူးဆိုရင်တောင်အစာရေစာငတ်မုတ်ပြီးတေဆုံသွားနိုင်တယ်ဆိုပြီးတော့လည်းရေးသားတောင်းဆိုခဲ့ကြပါတယ်ခင်ဗျာ
။ကုထအောင်သတင်းပေးပို့ထားတာပါ။အခုတခါမှာတော့ကချင်နဲ့ရှမ်းပြည်ဒေသတွေကစစ်ပွဲတွေရဲ့နောက်ဆုံးရခြေအနေတွေကိုတင်ဆက်ပေးပါမယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာမြမတက်မရောနဲ့တိုင်းဒါလက်နက်ကိုင်အဖွဲ့တွေကြားမှာဖြစ်ပွားခဲ့တဲ့စီးပရိခါတွေအတွင်းဒေသခံကြေးရသားတွေဟာစစ်ပြည်ဒုက္ခတွေဖြစ်နေတိမ်းရှောင်နေရဆဲဖြစ်ပါတယ်။နှစ်ဖက်ဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းရဲသားတွေထိခိုက်ဒေဆုံးမှုတွေရှိနေသလိုနေရာပြောင်းရွှေ့မှုတွေလည်းရှိနေခဲ့တယ်လို့ဒေသခံတွေကပြောပြပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းဒေသစစ်ပြည်ဒုက္ခတွေရဲ့နောက်ဆုံးခြေအနေတွေကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကဆက်သွယ်မေးမြန်းပြီးအခုလိုသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါကချင်ပြည်နယ်အင်ဂျန်ရံမြို့နယ်ဘက်မှာမြမတမတော်ကနေ KNA တပ်မဟာတဲ့တိုင်ရင်လေးကိုထိုးစစ်ဆင်နေဆဲဖြစ်ပြီးဒေသခံကြွယ်သားတွေစစ်ပေးသိမ်းရှောင်နေရတယ်လို့ကချင်ငင်းချမ်းရေးကျိုးတော်ဆောင်ဦးဆန်အောင်ကပြောပါတယ
်ထိုးစစ်ကတော့မရသေးဘူးကငါနေစင်လို့ရှိပါတယ်တပ်မဟာတဲ့ area ဘက်လို့ကြားတယ်အင်ဂျန်ရံမြို့နယ်ဘက်ကြားမှာရင်းလေးကိုတိုက်တယ်လို့ကြားပါတယ်လေရင်နဲ့ပြစ်တော့အိမ်ကြီးကြီးလောင်သွားတော့အဲ့ဒီလူတွေကကေဟိုတင်းချော area ပဲရောက်သွားတာလည်းရှိမယ်လူ90ကျော်လောက်ကဒီဘက်ပြန်ရောက်လာတယ်
ပြီးခဲ့တဲ့ဒီဇင်ဘာလ28ရက်နေ့ကကချင်ပြည်နယ်ဝိုင်းဘော်မြို့နယ်က KIU အခြေပြုရာပွိုက်ခွန်68ကိုလိုင်ဖောင်စခန်းနဲ့စခန်းငယ်6ခုကိုမြမတပ်မတော်ကနေတိုက်ခိုက်သိမ်းပတ်ခဲ့ရမှာလိုင်ဖောင်စခန်းဝန်းကျင်မှာရှိတဲ့ဇိုင်းအောင်စစ်ဆောင်စခန်းတွင်လက်နက်ကြီးကြီးတွေကျရောက်ခဲ့လို့စခန်းနေဒုက္ခသည်1600ကျော်ဟာတရုတ်နယ်စပ်နီးမှာတိမ်းရှောင်နေရပါတယ်လက်ရှိတရုတ်နယ်စပ်မှာတိမ်းရှောင်နေရတဲ့ဒုက္ခသည်အများစုဟာဇိုင်းအောင်ဒုက္ခသည်စခန်းကိုပြန်နေကြပြီမဲ့တက်ကြီးရွယ်ဦးနဲ့ကလေးတွေမပြန်နိုင်သေးဘူးလို့စမားစုံနဲ့တင်းအုပ်စရာလည်းဖြစ်လက်ရှိစစ်ဆောင်နေရသူလည်းဖြစ်တဲ့ဆရာတူးဆန်အောင်ကပြောပါတယ
်ကင်းနေကတော်လေးကြံကောင်းသွားပါပြီသူကအလုံးကလာတိုက်ပေါ့သူကယဉ်ကျေးပေါ့ဆောင်းကင်းပြန်ရောက်လာကြပြီတက်ကြီးရဲ့ပူပွားလို့အင်းငယ်လို့ကြတော့နာတိတ်ဆောင်နေနေမှာရောက်နေ
လက်တလို့စီရေးချင်တွေမငြိမ်သက်သေးလို့တရုတ်နယ်စနီးတပတ်ချောင်းဘေးမှာတက်ကြီးရွယ်ဦးနဲ့ကလေးတွေကိုနေရာချထားပေးတယ်လို့သူကဆိုပါတယ်ကချင်ပြည်နယ်နေသူရှမ်းပြည်နယ်မြောက်ပိုင်းဒေသမှာလည်းစစ်ပြေးဒုက္ခတဲ့အရေးဟာမအေးချမ်းသေးတဲ့အခြေအနေမှာရှိနေဆဲဖြစ်ပါတယ်မြမတမတော်နဲ့တမ်းပလောင်တပ်ဖွဲ့ TNL တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ကြောင်မဲမြို့နယ်ညောင်မောင်းကျေးရွာကစစ်ရှောင်250ခန့်ဟာကြောင်မဲမြို့ပေါ်ကိုတင်းချောင်လာတယ်လို့ရှမ်းပြည်နယ်လွှတ်တော်ကုစလေဆိုင်းထွန်းညာကအခုလိုပြောပါတယ်
မနေ့ကအရာနဲ့90မိနစ်ကမနေ့ညနောက်တစ်စီးရောက်လာတယ်။150လောက်ဝန်းကျင်လောက်ရှိသွားပြီကို150ဝန်းကျင်လောက်ရှိသွားဆိုပေးတွေကညောင်မောင်းရွာကပဲအဲမှာတိုက်ပွဲဖြစ်ပေါ်အဲ့တရွာလုံးတရွာပေါ့အားလုံးမကုန်းနဲ့ဟိုမှာရွာဆောင်လေးအမျိုးသားအချို့ပြန်ခဲ့တယ်။အဓိကတော့ကလေးငယ်ရဲ့ဟိုတက်ကြီးရွယ်ဦးရေပေါ့အဓိကလာကြတာ
။ဒုက္ခတွေတွေကိုကြောင်မဲမြို့ပေါ်နတ်စစ်လင်းဖုံးကြီးကျောင်းမှာနေရာချထားပေးပါတယ်။ဒီဇင်ဘာ29ရက်နေ့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာတမရော်ဘက်ကလေကြောင်းပြေကမှုတွင်ဒေရခန့်ညောင်မောင်းကြီးရွာသားတွေထိခိုက်ဒိဆုံးမှုရှိခဲ့တယ်လို့ရှမ်းပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်းထွန်းညာကပြောပါတယ်
တိုက်ပွဲကဒိဆုံးသူ3ဦးပေါ့3ဦးတည်တယ်ခဏကျွန်တော်တို့ဖုန်းကြီးကျောင်းမှာဆုံးရင်ပေါ့အလူဒါနာလုတ်ပေးလိုက်တယ်ပြန်ပန်ရသူ6ဦးပေါ့ကျွန်တော်2ဦးကတော့ကျွန်တော်တို့ဟိုဆင်းလာပြီကျွန်တော်4ဦးကဆေးရုံမှာရှိတော့တန်ကား3ပါးထိခိုက်သွားတယ်တန်ကားလေးကတော့တပါးပြန်နေတယ်ဆေးရုံပေါ်မှာကျွန်တော်2ပါးလေးကတော့ဆင်းလာပြီကျွန်တော်တို့လေလာတွေ့ရှိရတော့အားလုံးတက်တည်ထောက်ထားရဆိုလို့ရှိရင်ဒီလက်နက်ကင်ကပြစ်တာတော့မဟုတ်ဘူးသစ်ချောင်းကတော့ပြစ်တာမဟုတ်ဒါလီရင်ကလွဲချော်ပြီးတော့ပြည့်နေနေထားမှာရှိတယ်တေချာတော့ရှိတော့ပါပြီအဲဒီလန်ပေါ်ကနေပြစ်လိုက်တဲ့လက်နက်လေးဖြစ်တယ်တော်တော်လေးကိုကျင်းထန်တာပေါ့လေကျွန်တော်တို့ဖုံးခုချင်းမှာရှိနေတဲ့လူတယောက်ဆိုရင်နားကန်းသွားတဲ့သဘောပေါ့လေအဲ့လိုနေထားရှိတယ
်ဒါပေမဲ့တမတော်ဘက်ကတော့ဒီလက်နက်ကြီးပြစ်ခတ်မှုဟာ TNL ကနေပြစ်ခတ်ခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်အလားတူကိုခိုင်မြို့နယ်တွင် TNL တပ်ဖွဲ့တွေလှုပ်ရှားသွားလာနေတဲ့ကုန်းနေကြီးရွာကိုပြောင်းရွှေ့ဖို့တမန်တော်ဘက်ကညွှန်ကြားလာတာကြောင့်ဒီကနေ့မှကိုခိုင်မြို့သွင်းကိုပြောင်းရွှေ့နေရတယ်လို့ကချင်လူငယ်ဖွဲ့ကဒုက္ခသည်အကူအညီပေးရေးတာဝန်ရှိသူတို့ဖြစ်တဲ့မှတ်မိုင်မိုင်ကပြောပါတယ
်ဒီနေ့ကကောင်းနေကြီးရွာကနေအခြေ73ကရွှေ့ဖို့အတွက်အခုကျမတို့တွားကူလို့တွားအဲကစစ်ကြောင်းမူက55စစ်ကြောင်းမူကနေရတွေးရွှေ့ပါဆိုမှထပ်ရွှေ့နေပြီပေါ့ကိုခိုင်ရက်ွက်6 ID ပြချက်ကိုပဲပြန်မှရွှေ့ပါတခြားရွာအများကြီးရှိတာပေါ့နော်အခုချိန်ကအားလုံးတည်တဲ့အချိန်မှာကောက်ရိတ်တဲ့ရာတီဖြစ်တယ်အဲ့ဒီတော့ကျွန်တော်တို့ရဲ့တနစ်စာရိတ်ခါတွေကိုတို့ကတူဆောင်းနေတဲ့အချိန်မှာအခုလိုမျိုးကြောင်းရှိခံရတယ်ဆိုတော့စားတဲ့ရိတ်ခါနဲ့ပတ်သက်မှတော်တော်လေးကိုဒုက္ခရောက်မဲ့အနေထားမှရှိတယ်ပေါ့
တမရဘက်ကတော့ပြည်တော်စုလက်မလုံခြုံရေးအတွက်အခုလိုကြေးရွာကိုပြောင်းရွှေ့ခိုင်းတာဖြစ်ကြောင်းပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကစပြီးတော့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဖြစ်တဲ့ KIO, TNL, MNDAA, AA အစရှိတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာတမရတို့အကြမ်းမှာတိုက်ပွဲဖြစ်ပွားမှုပုံမှုပြင်းထန်လာခဲ့ပါတယ် ဒီလိုတိုက်ပွဲဖြစ်ပွားမှုကြောင့်ရှမ်းပြည်နယ်ကချင်းပြည်နယ်ဒေသကကြေးရွာသားတွေစစ်ပေးလို့ရဖို့တင်းချောင်နေကြရပြီးလုံခြုံရေးအမခံချက်မရှိသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။
နိုင်ငံတွင်ပြပထားပါတဒရှင်များရှင်ဆောင်းနှင်းတွေဝဲတဲ့ဒီနှစ်တကူရာသီရောက်တိုင်းမှာဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့ဒေသချင်းတွေနဲ့ဖြောပြပေးနေကြဖြစ်ပါတယ်။ဒါကြောင့်ဒီနေ့တော့ဆောင်းဦးလိုက်တည်ဆူထားတဲ့ဒီဇင်ဘာညတချင်းနဲ့ဖြောပြပေးပါမယ်ရှင်။နားဆင်ပါ
ပြောက်ဆုံးငါ့ကိုမေးနိုင်ခဲ့သူမင်းရင်တဲမှာပါလေတစံပညာတို့အေးစလုံးခဲ့တဲ့ချိန်တိုင်းငါလေးစဉ်းစားမရဒီရောက်တဲ့ဘဲပေါ်ချလီတရှူတိုင်းမမင်းကိုလွှမ်းဒီချိန်မင်းနာတယောက်ယောက်ချစ်ခွင့်ရနေမလားကိုခံစားလိုက်ရတာဆွေတို့ဝင်းချင်းရညာတာဆွေ ကျွေးခဲ့ပြီးနင်းတွေမြဝန်းတွေတို့ဝေးရညာတွေရဲ့ဆက်မင်းရှိတော့ခံစားလိုက်ရတာဆွေမြို့နေများတဲ့ပြောက်ဆုံးငါ့ကိုမေးနိုင်ခဲ့သူမင်းရင်ထဲမှာပါလေ ဇံပညာတို့အေးစလုံးငယ်တဲ့ချိန်တိုင်းငါလေးစဉ်းစားမရဟာတယောက်တည်းပဲပေါ့ချလီသက်ရှူတိုင်းမမင်းကိုလွှမ်းဒီချိန်မင်းနာတယောက်ယောက်ချစ်ခွင့်ရနေမလားကိုခံစားလိုက်ရတာဆွေတို့ဝင်းချစ်ရညာတိုင်းဆွေကြွေခဲ့ပြီးနင်းတွေမြဝန်းတွေတို့ဝင်းညာတွေရဲ့ဆ မရှိတော့ခံစားလိုက်ရတာဆွေတို့ဝင်းချစ်ရညာတိုင်းဆွေကြွေခဲ့ပြီးနင်းတွေမြဝန်းတွေတို့ဝင်းညာတွေရဲ့ဆက်မင်းမရှိတော့ခံစားလိုက်ရတာအိပ်ပြောတော့ကြိုးစားသေးစေဖို့ချစ်လေးတယောက်တည်းကိုကဘာမှမပေါ်မျောလင့်ချက်တွေကောင်ပြောင်းရှာတော့ sweet to win chi ya nya dai sweet chwe ge bi nin dwe mya won dwe to win ya dwe yes min shi ro kan za la ya da sweet to win chi ya nya dai sweet chwe ge bi nin dwe mya won dwe to win ya dwe yes min shi ro kan za la ya da sweet
သောတာရှင်တွေလည်းစောင်းတချင်းလေးတွေနားဆင်ရတာကြိုက်နှစ်သက်မယ်လို့မျှော်လင့်ပါတယ်။ VOA ကနေတောက်ကြနေညပိုင်းစီစဉ်နေဆက်လက်ထုတ်လွှင့်ပေးနေပါတယ်။ VOA ကနေခုလိုထုတ်လွှင့်ပေးနေတဲ့ Radio စီစဉ်တွေပါဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com website မှာလွှင့်နေတဲ့ချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒါပြင် VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအဲ့လိုတပြိုင်နက်ပဲတိုက်ရိုက်နားဆင်နိုင်ပါတယ်။ဒါပြင် VOA ရဲ့ရုပ်မြင်သံကြားစီစဉ်တွေကိုညနေ9:00နာရီမှာ87.7 ကနေလည်းတိုက်ရိုက်ကြည့်ရှုဖမ်းယူနားဆင်နိုင်ပါတယ်။ VOA ကနေ VOA ကို email နဲ့ပို့ချင်တယ်ဆိုလို့ရှိရင်တော့ burmese@voanews.com ကိုရေးသားပေးပို့နိုင်ပါတယ
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6:00နာရီကနေ9:00နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်7နာရီကနေနေခင်း7နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2016ခုနှစ်ဒီဇင်ဘာလ30တောက်ကြနေညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်အခုဆက်ပြီးတော့ည10နာရီထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်လေးထဲမှာဆိုရင်တော့ဆေးဝါးနည်းပညာသစ်ပိုင်းအထူးသဖြင့်ကင်ဆာရောဂါကုသမှုအပိုင်းမှာ2016အတွင်းဘလောက်တောင်တိုးတက်မှုရှိလာသလဲဆိုတာနဲ့ပတ်သက်ပြီးတော့
ကလေးကင်ဆာဖြစ်တဲ့ကလေးမလေးတယောက်ကကင်ဆာဆေးဘယ်ဆေးမှမတိုးတော့ဘူးအဲ့ဒီအချိန်မှာ T cell လို့ခေါ်တဲ့တွေးတဲ့ DNA ကို virus cell တစ်ခုနဲ့တွဲပြီးတော့ထည့်ပေးကြည့်လိုက်တာမှာကလေးဟာ
ဆေးဝါးကုသမှုနည်းပညာအသစ်တွေအကြောင်းကိုသိပ္ပံနဲ့နည်းပညာကဏ္ဍမှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်အမေရိကန်တခွင်စီစဉ်ကိုလည်းနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့အပတ်စဉ်တင်ဆက်နေကြအမျိုးသမီးကဏ္ဍကိုနာဆင်ကြအောင်ပါ။မေကဘာအလှမယ်ဖြစ်ဖို့အမျိုးသမီးအနေနဲ့ရုပ်ပိုင်းဆိုင်ရာကြက်ခိုင်ဖွံ့ဖြိုးဖို့တာမကစိတ်ဓာတ်အင်အားကောင်းမွန်ဖို့ပရာဟီတာစိတ်ပြေဝါရှိဖို့နဲ့အတတ်ပညာအရေးချင်းရှိဖို့လည်းလိုတဲ့အကြောင်းကိုမြန်မာမေကဘာအလှမယ်ဖြစ်တဲ့မြက်သီရီလွင်ဘယ်လာကပြောပါရယ်။အသက်18နှစ်အရွယ်ဘယ်လာဟာတက္ကသိုလ်တက်ဖို့စိတ်ပညာဘာသာရပ်ကိုရွေးချယ်ထားတယ်လို့လည်းပြောပါရယ်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာဒီဇင်ဘာလ18ရက်နေ့ကကျင်းပခဲ့တဲ့66ကြိမ်မြောက် Miss World မေကဘာအလှမယ်ပြိုင်ပွဲမှာမြန်မာနိုင်ငံကိုစားပြုဝင်ရောက်ရှင်ပြိုင်ခဲ့တဲ့ဘယ်လာကိုမတ်အင်ဂျင်နီယာကတွေ့ဆုံမေးမြန်းထားတာကိုနားဆင်ပါရှင် You can bend but never break me cause it only serves to make me more determined ဒီဇင်ဘာလ18ရက်နေ့ကဟို Miss World နောက်ဆုံးပြိုင်ပွဲပေါ့နော်အဲ့ဒီကျင်းပတဲ့အခါမှာညီမပါဝင်ရှင်ပြိုင်ရတဲ့အတွေ့အကြုံပြောပြပါအောင်ရှင်
နောက်ဆုံး final ပွဲကတော့စိတ်လှုပ်ရှားဆုံးပဲပြီးတော့အရင်လဲပင်ပန်းလဲ rehearsal တွေကနေ့တိုင်းနေ့တိုင်းရှိရပါတော့တခါလေအဲ့နောက်ဆုံးပြိုင်ပွဲမှာ lunch မစားရအောင်မနက် rehearsal ရှိရ final fully rehearsal အင်ဂျီနဲ့တကယ် final လို့တိုက်တယ်တိုက်ပြီးတော့မှlunch မကြွေးဘူးမကြွေးဘဲနဲ့ Bella တို့ညအထိတခါလေ final ကိုလောက်တယ်ဆိုတော့ပြီးတော့ဒီအချိန်လေးကခဏလေးလိုပဲဒါမှမဲ့လဲနောက်ဆုံးသူတို့Miss World ye team song the chain of so right chain ma now ma bellara now ma ni ya now song a dance so le tiao na tiao phat pyo ngou ni ja a yan le one ne so tiao na tiao khwe ya raw me phit de to a yan one ne pwe sa sa pyan ni chin naw a ro ho sait lo sha ra de pyo tiao na tiao ho tait pyo ma yin ni u tait saka ma pyo pyo da mae final ni la le le tiao na tiao po wi yin ni la de now so final မှာတော့တယောက်နဲ့တယောက်ဘယ်လိုပြောမလဲမခွဲနိုင်မခွာရဖြစ်ပြီးတော့မျက်ရည်ကျကျငိုကြတယ်ဟုတ်ကဲ့
အဲ့တော့ဒီပြိုင်ပွဲမှာတရဖူဆူရသွားတဲ့အဲ့ဒီပေါ်တိုရီကိုရဲ့အလှမယ်ပေါ့နော်သူနဲ့ပတ်သက်ပြီးတော့ညီမဘယ်လိုမြင်လဲရှင
်ပေါ်တိုရီကိုကတော့ဘယ်လိုပြောမလဲအစပိုင်းကတော့သူ့ကိုတိတ်တိမထားမိဘူးနောက်ပိုင်းကျတော့မှဟိုအရန်တွက်တယ်အရာရာတိုင်းကိုသူလှုပ်ချင်ကြင်သိရှိရပြီးတော့သူ့မှာအားအင်းနေအပြည့်ရှိနေရတော့တခါလေသတိထားမိရပေါ့နော် rehearsal တိုက်တဲ့အချိန်မှာရောဘယ်အချိန်မှဖြစ်ဖြစ်သူ့မှာအားအင်းနေအပြည့်ရှိနေအမြဲတမ်းသူ့ကိုသူ smart ကြောင့်မြင်နေရပြီးတော့သူ့ကိုလည်းသဘောကျတယ်ပြီးတော့ဒါမဲ့အဲ့နောက်ဆုံးသူရသွားတဲ့အချိန်မှာရောအားလုံးနဲ့အတူတူတော့အံ့ဩနေမိရဟုတ
်အံ့ဩရဆိုတာဘာကြောင့်အံ့ဩတာလဲရှင
်အားလုံးကလည်းမှန်းထားတာနဲ့ဘယ်လိုပြောမလဲမကြိုက်တာလားဗာလဲတော့မသိဘူး top 3ကြံခဲ့တဲ့အချိန်မှာအားလုံးထင်ထားတာရော Miss Philippines ကိုထင်ထားတာဒါပေမဲ့သူရသွားတဲ့အတွက်အားလုံးကအံ့ဩနေရပါတော့ဒါပေမဲ့လည်း Miss World ကအမြဲတမ်းဟိုပြိုင်ပွဲဝင်တိုင်းဟို surprise အမြဲတမ်းလုပ်တယ်ဆိုတော့ဒါကလည်းတိတ်တော့မဆန်းပါဟုတ်ဟုတ
်ကဲ့အဲ့တော့ဒီ Miss World ပြိုင်ပွဲပေါ့လေဒီမဲကဘာပြိုင်ပွဲမှာအဲ့လိုတရဖူရဖို့ပေါ့နော်ဘလို့အရေးချင်းနေအဓိကလိုရလဲရှင
်အဓိကကတော့ဘယ်လားအထင်သူတို့ကပြိုင်ပွဲမှာ Gary Crown ရောက်သွားခဲ့ရင်တစ်နှစ်လုံးလိုလိုကအရင်ပင်ပန်းမယ် Google Miss the Yam Hopen, Brahita Long near to the Yak, through the Kajuyaro, Mate, or Blubium, Amira, the Drone, La Duby Long Niame, Drone, Dudu, Kaye, Duduan, I am, Medica, a PMI, a flat about, they be on Majiu, Bloudi Duma, Ye Chin Shile, Bloudi Brahita say, Be Shile, your beauty with a purpose gallet, Ye G as well. And I'll give you a yellow with him, my help.
A cousin in the morning, because I'll give you a Belarusian dying now, you bolly. Shimpy, I know, a good Miss Walmart, so in that Bella Nina, so in that, don't change your bonom, your manning out, don't change your wind, I know. A good room, your mom, you the media, the Nima Lamia, the Nanyan Ganesh, Shimio, we are Shimia in it, come
อ่าเนี่ยจัดดีอัตตาจัดดีบ่ลิอุทุทะภิเนี่ยในงานเนี่ยชินနိုင်အောင်လို့ဘာတွေဆောင်ရွက်ဖို့လိုလဲရှင်အာအဓိကကတော့ကိုကိုယ်တိုင်ကိုကိုယ်တိုင်မဲ့ရေးကြည့်ရပေါ့เนาะတော့ပြိုင်မဲ့အချိန်မတိုင်ခင်မှာကိုအချိန်ရရင်ရတလောက်ကတော့အဓိကအကောင်းဆုံးစူးစမ်းတင်တယ်လို့ထင်တယ်ပြီးတော့အချိန်အများကြီးရရင်ပိုကောင်းတယ်ပေါ့เนาะဘာလို့လဲဆိုတော့ပိုပြီးတော့စူးစမ်းလို့ရတယ်အာဂျာမန်ချောက်လ အဲဂျာမန်ချောက်လအနည်းဆုံးတက်နှစ်လောက်အချိန်ရရင်တော့ပိုပြီးတော့ကောင်းတယ်ပေါ့เนาะအဓိကဘော်ဒီဘိုင်းကအရေးမကြီးဘူးဘာလို့လဲဆိုတော့ဟိုမှာကဟိုကိုယ်ဆက်အကောင်ကြီးရဲ့သူတွေထွားတဲ့သူတွေအများကြီးပါတယ်လို့အရန်ပိန်ကတ်နေတဲ့သူတွေလည်းအများကြီးပါတယ်ဟိုမှာကစွီမ်ဆူမဝေးရဘူးစွီမ်ဆူ2 piece မပါဘူး Miss Walker Barama 2 piece မပါဘူးဘောနော်အဲ့တော့ခန္ဓာကိုယ်ပိုင်းကတော့အရေးတော့ကြီးတယ်ဒါမဲ့လဲဟိုအဓိကကကိုယ့်ကိုယ်ကိုတက်လုံကောင်းဖို့လောက်တာရေးကြီးရပါတော့နော်စပေါ့ချယ်လန်ဂျ်ပါတယ် The Child Talent နေလေပါတယ် Miss World Organization ကคอมพิวเตอร์อ่าบาโลเลสอดิตรัวเอ่อยันน่ะเมจิอ่ะทะชินโซยตรัวอ่าดันจีสหามาซอเอ่ออังกฤษทะชินจอตรัวคอมพิวเตอร์ซอยิมามีมาทะชินโซไลดอยิมาเต็บพี่ออกไม่ปายนายกูกูก็อ้าไม่อยากวะเนาะเออกูปายนายนาวกูลบปาโลပြောชินเนี่ยเอ่อพี่ออกแลทะชาบ่เนาะอดิก็สปอร์ตปาอ่ากะซาโอเอ่อมิสเมมาวอมมามีมานักงานมาสุยาไปเลยอ่ากะซาโอพีซพีพีซีซีลบ
ยินดีมานักงานมายิมารู้ยวยแข่งอ่ะพี่รอดิมิสวอลญาติมาบ่เลยญาติมานักงานกุซาปิ่ได้มั้ยกะบาอะหล่าเมตะอูนี่เนี่ยญาติมาดิปราหิตาลงงานดิแลสร้างย้ายอะไรขาจ้ะรอญาติมาไอ้นี่มาดิกะฉินปิเนี่ยสเปเชียลดิทุกข์เตรีปอนเนาะสเปทุกข์เตรีด้วยญาติมาตั้วพี่รอคุณีอาไปได้หาดิลุกเคยสอบ่าจ่องดิสเปทุกข์เตรีเนี่ยเฉินนี่ญาติมาใส่ဝင်ซ่าอะแล้วရှင်
ဒီမစ်ဝေါ်တော့ပြိုင်မယ်ဆိုလို့ရှင်ပေါ့เนาะညီမတို့ဘယူတီဖော်ဒါပတ်စ်ပရောဂျက်ကိုနိုင်ငံတိုင်းကတင်ပြရတယ်အဲ့တော့အာနိုင်ငံတိုင်းကနိုင်ငံတခုချင်းစီလုပ်တယ်ဆိုတော့အာညီမဒီ YouTube มาวินจีเยตรุบโลรีลงเลยตรุบาริลงเลยสรอกอดิกาก็ดีမြန်မာနိုင်ငံမှာရေမဟုတ်ဘူးနိုင်ငံတကာမှာလဲအငင်းချမ်းလို့အပ်တယ်ဘောနော်ဒီမီဂျီနာမှာလဲအချိန်နေဆိုးနေဘယ်လာကိုရိုင်းသွားကြည့်ရဲ့ခါမှာတချို့ဒုက္ခတွေရာငါးနှစ်လောက်ရှိပြီးသူတို့အိမ်မပြန်ရဘူးဘာလို့ဆိုဟိုမှာကအခုထပ်ထီးဘောနော်ဟိုသူတို့မငင်းချမ်းနိုင်ဖြစ်နေဆိုတော့ဒီမြို့တွင်မြေကြီးနားမြို့တွင်မှာတော့လုံခြုံတယ်စိတ်ချရပါမဖ းကိုအဓိကထားပြီးလုပ်တဲ့ project ပါ
။မနိုင်ငံမှာဆိုရင်လည်းအစိုးရပြောင်းလဲဖြစ်တာပေါ့နော်။လူထုဒီအရတားလူထုကမဲပစ်မဲဆန္ဒနဲ့တက်လာတဲ့တောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလည်းဖြစ်လာပြီဆိုတော့ဒီအမျိုးသမီးလူငယ်တွေအတွက်ပေါ့နော်။ဘဲလာရုလူအတွက်ဘာရီမျှော်လင့်ချက်တွေရှိလာလဲရှင်
။အဓိကကတော့အရင်တော့ကတော့ယောက်ျားလေးတွေပဲဥဆောင်တာများတယ်အခုနောက်ပိုင်းမှာဘဲလာတွေးလာတာကတော့ဟိုမိန်းကလေးအများစုကယောက်ျားလေးကိုအားမကိုးပဲနဲ့ကိုခြေတော့ကိုကိုရက်တီးပြီးတော့လှောက်လာနိုင်တယ်ပြီးတော့အသက်ငယ်ငယ်လေးနဲ့တချို့အောင်မြင်သွားတဲ့သူတွေရှိရယ်အများကြီးတွေ့ရတယ်ပေါ့နော်အာအမှုပညာလောကမှာရောတခြားစီးပွားရေးလောကမှာရောအရန်စူးစားကြရယ်မိန်းကလေးအခုတော်တော်များများကလမ်းတွေပွင့်လာတယ
်ဒီမိန်းကလေးတွေအတွက်ชาอคักเคเลยอุ้มอ่ะအခုဆိုဘဲလာလဲကြာมาပေါ့เนาะဟိုတချို့နေရာတွေမှာဆိုရင်ပေါ့เนาะ main คลีငယ်လေးတွေပေါ့မှာ ီမတရားနိုင်ကျင်တာတို့เนาะနောက်တော့မတင်းချင်းခံရတာတို့ဘာလို့လဲအခုဗမာပြည်မှာအများများနေရဆိုတော့ဒီအဲ့ဟာတွေဘာကြောင့်ဖြစ်နေရလို့မြင်လဲရှင
်အဓိကတော့ပညာရေးလိုအပ်တယ်ပေါ့เนาะတချို့ကြီးတော့အဲ့လိုကိုယ်ညှိမ့်နှိမ့်ဆက်တယ်တရားရုပ်ကိုသွားတိုင်ရင်ပို့ပြီးတော့ညှိမ့်နှိမ့်ဆက်ခံရမယ်ဆိုရဲစိတ်ကိုစိတ်ဖြစ်နေရပေါ့เนาะအဲ့တော့ကိုကိုရာညှိမ့်နှိမ့်ဆက်ခံနေရလဲဘယ်သူမှမပြောရဲပဲねဘလိုပြောမလဲရှက်တာရကြောက်တာရရှိတယ်အဲ့တော့တကယ်ပြီးတိုင်ကြတဲ့အခါမှာလဲထီရောက်စွာအေးယူတဲ့နယ်လို့ဘယ်လာထင်တယ်ပေါ့နော်တခါတလေကျတော့ဘယ်လာလဲကိုရိုင်းကြုံခဲ့ရတယ်ပေါ့နော်တခါတလေကိုကမကြည်နပ်ဘူးကို့ပေါ်မှာအာနာကျင်ထိခိုက်အောင်လုပ်တယ်အထက်လူကြီးကိုတိုင်တယ်တိုင်တော့ဘာမှပြစ်ဒဏ်ထိထိရအောင်မလုပ်တဲ့အတွက်ကြောင့်ကိုကတိုင်ကြရပဲအဖက်တင်လိုက်တယ်ဘာမှဟိုကို့ဘလိုပြောမလဲကို့ထိခိုက်နိုင်ကြအောင်လုပ်တဲ့သူတီတီရောက်အေးမြူဆိုတော့ဒီဟာရေကထပ်တလဲလဲဖြစ်နေရပါတော့ဘာလို့လဲဆိုတော့အော်ငါတို့ညှိပန်းနေဆက်လိုက်တယ်ဒါပေမဲ့သူတိုင်ကြလိုက်ပေမဲ့ငါဘာမှမဖြစ်ဘူးအဲ့တော့ငါတို့ကိုဆက်ပြီးတော့ညှိပန်းနေဆက်လို့ရတယ်ဆိုတော့စိတ်တရယောက်ျားလေးရေစီမာရောအဲ့လိုမျိုးဆွဲကြံနေရပါတော့အဲ့တော့အဓိကကဘဲလာကကိုကိုရိုင်းလဲမရှက်မယွတ်မဲနဲ့တိုင်ကြနိုင်ရမယ်ပြီးတော့ဟိုတိုင်ကြတဲ့သူကလည်းတိုင်ကြခံရတဲ့သူကလည်းအထီးထီးရောက်အေးအေးယူတင်နေမပဲလားထင်
တယ်။ကျေးဇူးအများကြီးတင်ပါတယ်ဘဲလာအခုလိုပြောချင်တ
ာ။ Okay.
And I come back even stronger.Miss Wall Megaba အလှမဲ့ပြိုင်ပွဲမှာဝင်ပြိုင်မြန်မာနိုင်ငံကိုစားပြုဝင်ပြိုင်ခဲ့တဲ့ Belen နဲ့ Matt Engine နိုင်တို့တွေ့ဆုံမေးမြန်းကတ်ကိုနားဆင်ခဲ့ကြရတာပါအခုတခါ American တခွင်အစည်းအဝေးကိုကြည့်အောင်ပါဒီတစ်ပတ်သုတဆုံတဲ့ American တခွင်အစည်းအဝေးမှာတော့2016ခုနှစ်အတွင်းမှာ American နိုင်ငံရဲ့လောကကထူးခြားဖြစ်စဉ်တွေနဲ့ရွေးကောက်ခံသမ္မတအနေနဲ့ဘာတွေလေးပေးလှုပ်ဆောင်ဖို့လိုသလဲဆိုတာတွေကိုကိုအောင်အောင်ကတင်ဆက်ပေးပါမယ်ရှင်
2016ခုနှစ်တွင် American နိုင်ငံရေးနဲ့ပတ်သက်လို့လူများအနေနဲ့အံ့အားသင့်သွားစေတဲ့ဖြစ်ရပ်ကတော့ Republican Party ကိုစားပြုဝင်ရောက်ရှင်ပြိုင်ခဲ့တဲ့ Donald Trump မှာ Democratic Party ကိုစားပြုဝင်ရောက်ရှင်ပြိုင်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဟောင်းလေးဖြစ်သမ္မတ Bill Clinton ရဲ့ဇနီးလေးဖြစ်သူ Hillary Clinton ကိုအနိုင်ရပြီးတော့သမ္မတဖြစ်လာတာပါ။အဲဒီနောက်မှာတော့ American ရွေးကောက်ခံသမ္မတ Donald Trump ကို Times Magazine ကြီးက2016ခုနှစ်အတွက်အထူးကြဆုံးပုဂ္ဂိုလ် Person of the Year အဖြစ်ရွေးချယ်လိုက်ပါတယ်။ကောင်းတာပဲဖြစ်ဖြစ်ဆိုတာပဲဖြစ်ဖြစ်2016ခုနှစ်ကာလတလျှောက်မှာတော့ Trump ဟာလူတွေရဲ့အာယုံကိုဖန်ဆားနိုင်တာကြောင့်အခုလိုရွေးချယ်လိုက်တာပါ Time Magazine ကြီးရဲ့ကြေညာချက်ထွက်လာပြီးတဲ့နောက် NBC ရုပ်သံနဲ့တွေ့ဆုံမေးမြန်းခဲ့မှာတော့ Trump ကဒါဟာကြီးမားတဲ့ဂုဏ်ပြုခံရမှုပါလို့ပြောပါတယ် Time Magazine ဟာတကယ်အရေးပါတဲ့ Magazine ကြီးတစ်ခုဖြစ်ပြီးတော့ဒီ Magazine ကြီးရဲ့မျက်နှာဖုံးစာမျက်နှာမှာဖော်ပြခံရတာဟာကျွန်တော်အတွက်ကံကောင်းတာပါလို့ Trump ကပြောပါတယ်ဝါရှင်တန် DC မှာရှိနေတဲ့အစိုးရအခွင့်အရေးလူရန်စားတွေကိုရှင်းလင်းပြပြီးဒီအစိုးရရဲ့လေးလျရှုထားကိုခံနေရတဲ့ပြည်သူတွေအတွက်အပြောင်းလဲတွေလုပ်သွားမယ်ဆိုတဲ့ကတိတွေပေးပြီးတော့ဒီလွန်ခဲ့တဲ့သမ္မတရွေးကောက်ပွဲမှာ Trump အနိုင်ရလာတာပါ Times Magazine ကြီးရဲ့အထူးကြဆုံးပုဂ္ဂိုလ်အဖြစ်နောက်ဆုံးစကားတင်ရွေးခံထားသူ၁၀ယောက်ထဲကမှနောက်ဆုံး Trump ကိုရွေးချယ်လိုက်တာပါသမ္မတရွေးကောက်ပွဲမှာသူနဲ့ရှင်ပြိုင်ခဲ့တဲ့ Hillary Clinton ကတော့ Trump ရဲ့ဒုတိယနေရာလိုက်ခဲ့ပါတယ်တကယ်တော့အမေရိကန်သမ္မတအဖြစ်ရှင်ပြန်ရွေးကံမှု2015ခုနှစ်ဇွန်လကတည်းကဒေါ်နယ်ထရမ့်မှာစတင်ကြိုးပမ်းလာတာဖြစ်ပြီးတော့လူမှုမဲဆွယ်စည်းရုံးပွဲတွေအတွင်းသူ့ကိုထောက်ခံသူတွေပေါ်ရိုးရှင်းတဲ့စောင်ပုတ်တစ်ခုနဲ့အခုလိုစည်းရုံးတင်းတင်းပြောဆိုရတယ
် I am officially running
American ပြည်အောင်စုသမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မှာဖြစ်ပြီးကျွန်တော်နိုင်ငံကိုနောက်တစ်ကြိမ်အောင်မြင်မှုတွေစီဆောင်ကျင်းသွားနိုင်အောင်လုပ်သွားပါမယ်
မဲဆွယ်စည်းရုံးပွဲစတင်ချိန်ကလေးကအမေရိကန်ပြည်အောင်စုမှာတရားမဝင်အခြေချနေထိုင်သူတွေကိုနေရရင်ပြန်ပို့သွားမှနဲ့နောက်မွတ်စလင်ဒုက္ခသည်တွေကိုနောက်ထပ်တိုးပြီးတော့လက်ခံသွားရေးတာစီပိတ်ပင်သွားမယ်လို့ပြောဆိုခဲ့တာကြောင့်အဲ့ဒီပေါ်ငင်းပွားမှုတွေရှိခဲ့တာပါရှင်ပြိုင်ဘက် Republican သမ္မတကိုယ်စားလှယ်လောင်းတွေကသူ့ပေါ်ရှော့တွက်ခဲ့တဲ့ကြားမှာပဲသူဟာအစင်လာနိုင်ငံရေးသဘောမဟုတ်ဘူးဆိုတာနဲ့လူအများကိုဖန်ဆားနိုင်ခဲ့တယ်လို့ပါတီရင်းသမ္မတလောင်းတွေရဲ့စကားစစ်ထိုးပွဲတွေအတင်းမှာလည်းအားလုံးပေါ်နိုင်ရခဲ့သူပါ Republican သမ္မတကိုယ်စားလှယ်လောင်းတဦးဖြစ်သူ Florida ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Jeb Bush က
အလုံးလိုနေရကခေါင်းဆောင်တဦးပါစော်ကားပြောဆိုပြီးသမ္မတဖြစ်လာအောင်ကြိုးပမ်းနေတယ်ဆိုရင်တော့ခမည်းအနေနဲ့ American သမ္မတဘရော့မှာဖြစ်လာမှာမဟုတ်ပါဘူး
ဒ Donald Trump က
ကောင်းပြီလေကြီးကြသေးတာပေါ့ကျွန်တော်က42ရာခိုင်နှုန်းကထောက်ခံနေပြီးတော့ခမ ्या ကို3ရာခိုင်နှုန်းကပဲထောက်ခံတဲ့အတွက်အခုတော့ကျွန်တော်ကပိုသားနေပါတယ
်ဒီမိုကရက်ပါတီသမ္မတလောင်းရွေးချယ်ပွဲအတွင်းမှာတော့မျှော်လင့်ထားတာထက်ပိုခက်ခဲခက်ခဲရှင်ပြိုင်ခဲ့ပြီးနောက် Vermont ထက်လွတ်တော့အမတ် Bernie Sanders ကို Hillary Clinton အနိုင်ရခဲ့ပါတယ်အဲ့ဒီနောက်မှာတော့ Trump ဟာသမ္မတဖြစ်တဲ့ဖြစ်တဲ့သူတူမဟုတ်ဘူးဆိုပြီးတော့ Clinton ကစတင်ထိုးနှက်ဝေဖန်လိုက်ပါတယ်
A man you can bait.
စာတကြောင်လောက်အပေါ်မှာတော့ဒီမခံနိုင်တဲ့သူကိုနျူကလ িয়ার လက်နက်တွေနဲ့ဘယ်လိုယုံကြည်ရမလဲရှင
်။ဒါပေမဲ့လည်းကလင်တန်အနိုင်ရမယ်လို့မျှော်မှန်းထားတဲ့ရွေးကောက်ပွဲမှာထရမ့်အနိုင်ရလိုက်တဲ့သတင်းကြောင့်ကမ္ဘာတလောအင်အားသိမ်းခဲ့ကြပါတယ်။ရွေးကောက်ပွဲအနိုင်ရမင်းကွန်းပြောရမှာတော့ညင်ညူရေးအတွက်ထရမ့်ကပြောပါတယ်
။ To all Republicans and Democrats.
နိုင်ငံတစ်ခုက Republican, Democrat နဲ့တခြားသတိပုဂ္ဂလတွေအားလုံးကိုကျွန်တော်ပြောချင်တာကဒီအချိန်ဟာအားလုံးတစုတစည်းနဲ့ညီညွတ်ရမယ့်အချိန်ပါ။
ရွေးကောက်ပွဲရလဒ်ပေါ်တိမတ်ပြကြဖို့ Hillary Clinton ကလည်းတိုက်တွန်းပါတယ
် Donald Trump is going to
Donald Trump သမ္မတဖြစ်လာပါပြီသူကိုကြီးကြီးပြူပြူနဲ့ဥဆောင်ခွင့်ပေးရပါလိမ့်မယ
် Trump အနိုင်ရလိုက်တာဟာအပြောင်းအလဲတစ်ခုကိုလူလာနေတာကြောင့်ဖြစ်တယ်လို့ National Journal က Tom D. Frank ကပြောပါတယ
် I think we all including the media
သမ္မတ George W. Bush ပြောခဲ့သလိုအပြောင်းအလဲကိုနည်းနည်းဆိုင်ဆိုင်လူလာနေတာအပေါ်သတင်းမီဒီယာတွေပါဝင်အလုံးကရှော့တွက်ထားတယ်လို့ထင်ပါတယ်အဆုံးမတော့မပြည့်စုံမှုတွေနဲ့လက်လွတ်စွဲပြောဆိုနေတဲ့ Trump အပေါ်အပြောင်းလဲလို့မြင်လာကြတာပ
ါလွတ်တော်နှစ်အလုံးကို Republican တွေအနိုင်ရလိုက်တာဟာလေ Trump အတွက်အခွင့်အရေးကောင်းဖြစ်တယ်လို့ Bipartisan Muara ရေးအကြံပေးအဖွဲ့က John Fortier ကပြောပါတယ်
And I think that allows him to have an agenda
Hillary Clinton အနေနဲ့ပိုအခက်အခဲတွေရင်ဆိုင်ရမယ့်အနေအထားမျိုးမှာ Trump အနေနဲ့ပြည်တွင်းမူဝါဒရေးရာကိစ္စရပ်တွေနဲ့ပတ်သက်ပြီးပိုလွတ်လွတ်လပ်လပ်လောက်ကင်ဖို့အခွင့်အရေးရှိလာတယ်လို့ထင်ပါတယ
်။ American သမိုင်းမှာစိတ်ဝမ်းကွဲမှုအကြီးအကျယ်ဖြစ်ပေါ်စေခဲ့တဲ့ရွေးကောက်ပွဲပြီးမှာတော့ညီညွတ်ရေးအတွက်ရှေ့ရှုဆောင်ရွက်ရမှာဖြစ်တယ်လို့သူ့ပေါ်ထောက်ခံသူတွေကိုပေးထားခဲ့တဲ့ကတိတွေအကောင့်တွေပေါ်ပေးဖို့ Trump အနေနဲ့အာယုံဆိုင်လှုပ်ဆောင်ရမှာပါ။ဒါပြင်ဒီရွေးကောက်ခံသမ္မတ Donald Trump အနေနဲ့2019ခုနှစ်အတွင်းအနာလွှဲပြောင်းရယူပြီးတဲ့နောက်အာဖဂန်နစ္စတန်ကဆလို့စီးရီးယားအရေးထီစီးရေးဆိုင်ရာစိန်ခေါ်မှုတွေကိုလည်းရင်ဆိုင်သွားရမှာပါ။ဒါမယ်လေအခုလိုနိုင်ငံရဲ့ခြားကပြဿနာတွေဒင်းတာမဟုတ်ပဲပြည်တွင်းရေးရာမှာလည်းဖြေရှင်းသွားရမယ့်ကိစ္စရပ်တွေရှိနေပါတယ်။ IS စစ်သွေးကြွတွေကိုဗျူဟာမြောက်ခြေမုံသွားရေးအပိုင်းမှာတိုးတက်မှုနှေးကွေးနေပေမဲ့လို့စီးရီးယားအရေးနဲ့ပတ်သက်လို့တော့သမရသည်ဖြစ်လာမဲ့ Trump ရဲ့အစိုးရအဖွဲ့အနေနဲ့ဘလို့ကင်တွယ်သွားမလဲဆိုတာကိုရှင်းရှင်းလင်းလင်းတော့မသိရသေးပါဘူး။ Brookings Institute ကကာကွယ်ဆိုင်ရာကျွမ်းကျင်သူ Michael O'Hellon က
In Syria we have really no strategy.
Syria စစ်ပွဲအဆုံးသတ်နိုင်ရေးနဲ့ပတ်သက်ပြီးဘာဗျူဟာမှချမှတ်ထားတာမရှိပါဘူး. Mr. Trump အနေနဲ့ကတော့စစ်ပွဲမှာသမ္မတအာဆတ်အနိုင်ရဖို့ဆန္ဒရှိကောင်းရှိမှာဖြစ်ပေမဲ့ဒါဟာရှေ့ဆက်သွားဖို့လက်တွေ့ကျတဲ့လမ်းကြောင်းတစ်ခုဟုတ်မဟုတ်ဆိုတာတော့မသေးကြပါဘူး. အာဆတ်လက်ချက်နဲ့လူအမျိုးအများတေဆုံးကုန်တာကြောင့်ပါ.
Afghanistan စစ်ပွဲဟာဆိုရင်လေ15နှစ်ကြာနေပြီဖြစ်ပြီး2011ခုနှစ်ကနိုင်ငံတကာတပ်ဖွဲ့ဝင်34,800ကနေဒီကနေ့မှာတော့10,000ခွဲလောက်သာရှိတော့တာပါ။ American ကာကွယ်ရေးဌာနအနေနဲ့နိုင်ငံတကာတပ်ဖွဲ့တွေရေဒိုကာလအနေနဲ့တိုးမြင့်ချသွားဖို့စဉ်းစားအောင်စဉ်းစားနိုင်တယ်လို့ Michael O'Hellon ကပြောပါတယ်။
There's no reason we have to avoid doing a little more.
Afghan စစ်တပ်ရဲ့တပ်ဖွဲ့တွေအပေါ် PR တွေရော့ကျစေမယ်ဆိုရင်တော့နိုင်ငံတကာတပ်ဖွဲ့ဝင်တွေတိုးချသွားဖို့နဲ့ပတ်သက်ပြီးရှောင်လွှဲစရာမရှိပါဘူး။အဲ့ဒီလိုဆိုရင်တော့ Afghan တပ်ဖွဲ့တွေအနေနဲ့လည်းသူတို့ဆုံးရှုံးခဲ့တဲ့အင်အားတွေကိုပြန်လည်အစားထိုးဖြည့်ဆည်းဖို့ပို့အချိန်ပေးရရောက်ပါတယ်
။ American ပြည်အောင်စုအနေနဲ့ကဘာတလွားအကြမ်းဖက်မှုအပေါ်တိုက်ခိုက်နှိမ်နင်းနေချိန်မှာတော့ရုရှားနဲ့တရုတ်နိုင်ငံဟာသူတို့စစ်တပ်အင်အားကိုပုံမှုခိုင်မာအောင်တိစောက်နေကြတာပါ။Mr. Trump အနေနဲ့ကတော့စစ်အင်အားကိုဖြည့်တင်းသွားမယ်ဆိုပြီးတော့သူ့မိန့်ခွန်းတွေထဲမှာပြောထားတာပါ
We have the greatest people in the world
ကျွန်တော်စစ်တပ်ထဲမှာကဘာပေါ်ကအတော်ဆုံးလူတွေရှိနေပါတယ်အားရင်ချိနေနေတဲ့စစ်တပ်ကိုပြန်လည်တိဆောက်သွားမှာဖြစ်ပြီးတော့စစ်မှုထမ်းတွေကိုလည်းတေချာဂရုစိုက်ဆောက်ရှောက်သွားမှာပ
ါ American ပြည်အောင်စုအနေနဲ့ချင်းချောက်မှုတွေကိုတုံ့ပြန်နိုင်ပြီးစစ်ရေးအင်အားကိုပုံမှုခိုင်မာတောင်းတင်းစေဖို့အတွက်ပယ်ထိန်တဲ့ဒုံးကြီးတွေဝေဟင်ပစ်မဆိုင်တို့နေကိုလည်းဝေယူအားဖြည့်တင်တယ်လို့စီရင်အကက်ခတ်တွေကအကြံပေးပြောဆိုကြပါတယ်ခင်ဗျာ
ကိုအောင်တင်ဆက်သွားတဲ့သုတဆုံးတဲ့အမေရိကန်တခွင်စီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့ မနေ့9နာရီခွဲအချိန်ညမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်ဒေါက်တာရှင်တွေအနေနဲ့ VOA ကထုတ်လွှင့်တဲ့နေ့စဉ် TV သတင်းစီစဉ်တွေကို TVB ရဲ့ရုပ်သံလိုင်းမှာလည်းဖန်ယူကြည့်ရှုနိုင်ပါတယ်ရှင်အခုတစ်ခါဒေါက်ခင်မျိုးသက်တင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြအောင်ပါ
လူသားတွေကြုံတွေ့နေရတဲ့ပြဿနာတွေကိုဖြေရှင်းနိုင်ရေးအတွက်2016ခုနှစ်ထဲမှာအောင်မြင်မြင်လှုပ်ဆောင်နိုင်ခဲ့တဲ့သိပ္ပံနဲ့နည်းပညာရဆိုင်ရာတီထွင်ကြံစမှုတွေအကြောင်းကိုသိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပြပေးမှာပါ။ထူးခြားတဲ့အောင်မြင်ဆုံးလို့ပြောနိုင်တဲ့တစ်ခုကတော့ Immune Engineering နည်းပညာနဲ့ကိုယ်ခံအားကောင်းစေတဲ့မျိုးဗီဇရအောင်ထုတ်တဲ့နည်းပါ။ကိုယ်ခံအားကောင်းဖို့အဓိကလှုပ်ပေးတဲ့ T lymphocyte လို့ခေါ်တဲ့ T cell မထုတ်နိုင်တော့တဲ့သွေးကင်ဆာဝေဒနာရှင်ကလေးကိုစမ်းသပ်ကုသရာကနေအောင်မြင်ခဲ့တာဖြစ်ပါတယ်
။သွေးကင်ဆာဖြစ်တဲ့ကလေးမလေးတယောက်ကကင်ဆာဆေးဘယ်ဆေးမှမတိုးတော့ဘူး။အဲ့ဒီအချိန်မှာ T cell လို့ခေါ်တဲ့သွေးထဲ DNA ကို virus cell တစ်ခုနဲ့တွဲပြီးတော့ထည့်ပေးကြည့်လိုက်တာမှာကလေးဟာသွေးကင်ဆာရောဂါရော့သွားတာကိုတွေ့ရပါတယ်။အခုချိန်မှာဆိုဒီနည်းပညာနဲ့လူ900လောက်အသက်ကို2016ခုနှစ်ထဲမှာကယ်နိုင်ခဲ့ပြီလို့ဒါအလွန်တရာမှကောင်းတဲ့စိတ်ပညာနည်းပညာတစ်ခုလို့ပြောနိုင်ပါတယ
်နောက်တစ်ခုကအပင်တွေမှာယောဂပိုးကြတာနဲ့ရာသီဥတုဒဏ်ခံနိုင်အောင်အထွက်တိုးအောင်မျိုးဗီဇဂျင်းကိုပြုပြင်ပေးနိုင်တာပ
ါ gene editing လို့ခေါ်တဲ့ဇီဝစီစစ်ခွဲထုတ်မှုနည်းပညာနောက်9နှစ်လောက်အတွင်းမှာစပြီးတော့သုံးတော့ပါသီးနှံတွေအထွက်တိုးအောင်မျိုးကောင်းမျိုးတန်ရအောင်စီစစ်ပြီးထုတ်နိုင်တာကြာပါပြီဒါပေမဲ့အပင်ရခဲ့လိုက်တဲ့ DNA ပေါ့နော်ဒီ gene ဟာပြလုံးဝပြောင်းမသွားတဲ့အတွက်ဒီအစားအသောက်တွေမှာလူရင်းနဲ့မတင့်တော်တာတွေအများကြီးပဲအခု DNA ကို edit လုပ်ထားတဲ့ဟာအလူလိုပြောက်သွားတယ်ဆိုတော့မူလတဘာဝအတိုင်းမျိုးကောင်းမျိုးတန်ပြန်ထုတ်နိုင်တဲ့နည်းပညာပေါ့နော်
speech technology လို့ခေါ်တဲ့ smartphone တွေမှာစကားပြောကိုစာဖြင့်နဲ့ပြောင်းပြီးရေးပေးနိုင်တဲ့နည်းပညာကိုတည်ထွင်နိုင်ခဲ့ပါတယ
်။လက်နဲ့နှိပ်ပြီးတော့စာရိုက်တာစာပို့တာ Facebook လို့ရတာကြားတယ်။အခုဆိုလို့ရှိရင်ဘာသာစကားတော်တော်များများနဲ့စာအဖြစ်ပြောင်းပြီးတော့ပြောလို့ရပါပြီ။ဥပမာတရုတ်အခေယာရိုက်ရတာခက်တယ်။ Baidu ဆိုတဲ့ app နဲ့စကားပြောလိုက်လို့ရှိရင်ရိုက်ပြီးသားမေးပြီးသားဖြစ်နေပါပြီ။ကျွန်တော်မျှော်လင့်တာကတော့ဗမာစကားနဲ့ပြောပြီး Facebook ပေါ်ကိုတင်နိုင်ပြီဆိုလို့ရှိရင်တော်တော်ကိုတွင်တွင်ကျဲကျဲသုံးလို့ရလိမ့်မယ်လို့ထင်ပါတယ
်။အာကာသသွားဒုံးပြန်တွေကိုအခုခါမှာပြန်ပြီးသုံးလို့ရအောင်လုပ်လာနိုင်ပါပြီ
။ခုနှစ်ဧပြီလလောက်က SpaceX ဆိုတဲ့ပုဂ္ဂလိကကုမ္ပဏီနဲ့ NASA နဲ့တွဲပြီးတော့နည်းပညာတစ်ခုထွင်ပါတယ်။ဒုံးပြန်တစ်ခုကိုလွတ်တင်တဲ့အခါဒုံးပြန်ရဲ့ပထမအဆင့်ကအလကားပြစ်လိုက်ရတယ်။အဲ့ဒါရေထဲကိုပြုတ်ကျပြီးပြက်သွားတယ်။အခု SpaceX ကနေပြစ်လိုက်တဲ့ပထမအဆင့်ဒုံးပြန်ကြီးကအပေါ်ရောက်သွားပြီးဒုတိယအဆင့်နဲ့ကွဲသွားပြီးတော့ဒုတိယအဆင့်ကတော့ကမ္ဘာပတ်လမ်းတို့ဂျိုပတ်လမ်းတွေကိုဆက်သွားတဲ့အချိန်မှာဒီပထမအဆင့်ကိုနောက်တစ်ခေါက်ပြန်သုံးနောက်တစ်ခေါက်တည်းမကောက်အခေါက်90လောက်သုံးလို့ရအောင်ထွင်လိုက်ပါတယ်။ဒုံးပြန်တစ်ခုကိုအရင်တော့လွတ်လို့ရှိရင်စမ်း60လောက်ကုန်မဲ့အစားအခုစမ်းအစိတ်လောက်40ရာခိုင်နှုန်းလောက်ကုန်ကြစီအရန်တက်တာသွားပါတယ
်။ AI နည်းပညာရဲ့မှာဆက်ရုပ်တစ်ခုကနေနောက်တစ်ခုကိုနည်းပညာဖလှယ်ပေးနိုင်အောင်လဲလှုပ်လာနိုင်ပါပြီ
။နောက်3-5နှစ်လောက်ဆိုလို့ရှိရင်အစီအပိုင်းနည်းပညာဆက်ရုပ်နည်းပညာတော်တော်ကိုအဆင့်တိုးတက်လာပြီးဆက်ရုပ်တစ်ခုနဲ့တစ်ခုအချင်းချင်းဆက်တွေ့ပြီးတော့နည်းပညာဖလှယ်ပြီးတော့ပို့ပြီးဆွမ်းဆောင်နိုင်တဲ့ဆက်ရုပ်တွေဖြစ်လာကြပါမယ်။ဆက်ရုပ်ကိုတင်ပေးဖို့အတွက်ကိုရေးရတဲ့ကွန်ပျူတာသင်္ကေတပရိုဂရမ်တွေကခက်ပဲရှုပ်လဲရှုပ်ပါတယ်အခုကျတော့ဆက်ရုပ်တစ်ခုကိုတင်ပေးလိုက်လို့ဒီပရိုဂရမ်ရပြီဆိုလို့ရှိရင်နောက်ဆက်ရုပ်တွေကိုနည်းပညာဖလှယ်တဲ့စနစ်ကိုဒီနှစ်ထဲမှာအောင်မြင်စွာတည်ဆင်းနိုင်တယ
်လူတယောက်ရဲ့ DNA ကိုလွယ်လွယ်ကူကူသိအောင်လှုပ်ပေးနိုင်တဲ့ apps တွေပေါ်လာပြီးမှကျန်းမာရေးအတွက်ကသတင်းကောင်းတစ်ခုပ
ါ DNA နည်းပညာအလွန်တိုးတက်လာပြီးတော့တော်တော်ကိုလွယ်အောင်စီစစ်နိုင်ပြီဖြစ်တဲ့အတွက်လူတော်ဝန်ကြီးစီရဲ့ဒီဇီဝသင်္ကေတ DNA ကိုအရင်တော့ဒေါ်လာ9000 1000လောက်နဲ့ကိုရရမယ်အစနောက်ချိန်ဒီ online ပေါ်ကနေ app တစ်ခုကိုဗမာငွေတောင်းတနန်းလောက်နဲ့ဝယ်လို့ရမယ်လို့သူတို့မှန်းထားပါတယ်ဒီနှစ်ထဲမှာဒါကိုစပြီးတော့ကြိုးစားတာအောင်မြင်လာပါပြီတော်တော်ကိုတန်ဖိုးရှိပါတယ်ဒီ DNA ဇီဝသင်္ကေတငွေရပါသင်္ကေတဖြစ်တဲ့အတွက်ဘာယောဂဖြစ်ဖို့များတယ်ဘယ်လိုကွာကွယ်ရမယ်ဆိုတာကိုလူတိုင်းကိုစီစစ်ပေးနိုင်တဲ့အတွက်ပို့ပြီးတော့အသက်ရှင်ပို့ပြီးတော့ကြားမှာတန်သွန်းလာကြမယ်လို့ဟောကိန်းထုတ်ထားပါတယ
် American နိုင်ငံ New York ပြည်နယ် Buffalo မှာဈေးသက်သာပြီးလျှက်စစ်စွန့်ရင်ကိုပို့ပြီးထုတ်ပေးနိုင်တဲ့ နေဆွင့်ရင်တုံးဆိုလာပြားတွေကိုထွင်နိုင်ပါပြီ
။ခေါင်းမိုးပေါ်မှာတင်ထားတဲ့ဆိုလာပြားတွေကအခုခါမှာတက်စစ်အားတဝက်ရဖို့အတွက်$5။ဒါပေမဲ့နယူးယောက်ပြည်နဲ့ဘဖလိုကဆိုလာမြို့တော်လို့ခေါ်တဲ့နေရာမှာစက်ရုံကြီးတစ်ခုစောက်ပြီးတော့ high efficiency solar panels ပေါ့နော်။ဆွင့်ရင်နဲ့ဆိုလာပြားထုတ်လို့ရမှာသူကအရင်က$5ကုန်မဲ့အစားအခု $2အောက်ကိုရအောင်လုပ်နိုင်ပါပြီ။အစားအပေါင်းများစွာတာလွန်ပြီးတော့ဈေးလဲအရန်ထိုးလာပါတယ်။ဒါကြောင့်မဂါဝတ်မြောက်များစွာထုတ်ပေးနိုင်တဲ့ဆိုလာပြားကိုဈေးပေါပေါနဲ့ဖန်တီးနိုင်ပြီဖြစ်ပါတယ်။ဒါဒီနှစ်အတွင်းမှာကိုစပြီးတော့ဒီဈေးချူချူနဲ့ဒီနိုင်ငံမှာရောင်းနိုင်မယ်ထုတ်နိုင်မယ်လို့မျှော်လင့်ထားပါတယ
်။ Slack လို့ခေါ်တဲ့လုပ်ငန်းခွင်သုံး software ကတော့ email နဲ့ပို့နေရမယ်အချိန်ကို short ချပေးနိုင်တာမို့လုပ်ငန်းခွင်မှာပို့ပြီးအဆင်ပြေစေပါတယ်
။ရုံးနေမှာ data တွေအများကြီးတင်ထားရတဲ့ဟာနောက်ကွန်ပျူတာတစ်ခုပို့ဖို့အတွက်ဆိုလို့ရှိရင် hard drive တစ်ခုကနေ now hard drive တစ်ခုကိုပြောင်းပြီးပို့မယ်အစား slack လို့ခေါ်တဲ့နည်းပညာတစ်ခုနဲ့ data တွေကိုရုံးတူရုံးသားအချင်းချင်းချက်ချင်းဖလှယ်နိုင်လောက်အောင်လုပ်နိုင်တဲ့နည်းပညာတစ်ခုထွင်ခဲ့ပါတယ
် Tesla ကုမ္ပဏီရဲ့တည်ထွင်မှုတစ်ခုကတော့လျှက်စိတ်ကားတွေမှာ software တွေကိုအဆင့်မြင့်ပေးပြီး autopilot အလုံးလျောက်မောင်းနိုင်အောင်လုပ်ပေးတာဖြစ်ပါတယ
်ဒီနှစ်ထဲမှာပဲ autopilot ကလျှက်စစ်ကားထုတ်တဲ့ဒီအမေရိကန်နိုင်ငံနာမည်ကြီးတဲ့ Tesla ကုမ္ပဏီကအဲ့ဒီလျှက်စစ်ကားကတသိန်းကျော်လောက်တန်ဖိုးရှိပါတယ်။ဒါပေမဲ့အဲ့ဒီလျှက်စစ်ကားမှာပဲ$4,000-5,000လောက်ပူပေးလို့ရှိရင်ကင်မရာရယ်ရေဒီယိုရယ် digital electronic နဲ့ထိန်းထားတဲ့ကွန်ပျူတာနဲ့ထိန်းထားတဲ့ brake တို့ lever တို့ steering ကိုတပ်ပေးလိုက်တဲ့အခါကျလို့ရှိရင် driver မလိုတော့တဲ့မောင်းတူမဲ့လျှက်စစ်ကားဖြစ်သွားပြီပေါ့။ခီးတဲ့တင်လေးမြန်ကြီးတွေ autopilot နဲ့မောင်းတာခုကားတွေမှာတုံးဖို့အတွက်စပြီးတော့စိုင်းပြင်းနေပါပြီ။
လေထဲကနေဆွမ်းအားကိုယူပြီးပိုအသုံးတည်တဲ့ Wi-Fi ဆက်သစ်တမျိုးကို American နောက်ဖက်ချမ်း Washington တက္ကသိုလ်ကတည်ထွင်နိုင်ပါပြီ
။ Seattle မြို့ Washington တက္ကသိုလ်ကနေပြီးတော့လေထဲလုံးဝမသုံးရလောက်အောင်ကောင်းတဲ့ Wi-Fi ဆက်တစ်ခုကိုထွင်လိုက်ပါတယ်။အဲ့တော့ဒီ Wi-Fi ဆက်နဲ့ cellular ဖုန်းတို့ laptop တို့ tablet တွေကိုလေထဲမီဂျိုးနဲ့ charging တွင်းစရာမလိုတော့ပဲနဲ့ Wi-Fi ကနေပြီးတော့ wire ကြိုးမှာပါပဲနဲ့ charging တွင်းလို့လည်းရပါပြီ။Wi-Fi set တုံးနဲ့ CS ပမာဏကလည်းမလိုတဲ့လောက်ကိုဖြစ်သွားတဲ့နည်းပညာကိုဒီနေ့ထွင်ခဲ့ပါတယ် Wi-Fi swan in ကို CS ပြ charging ရအောင်ပြောင်းလိုက်တဲ့နည်းပညာလို့ပြောနိုင်ပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
တို့ခင်မျိုးတက်တင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်။သောတာရှင်များအနေနဲ့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုပေးပို့နိုင်ပါတယ်ရှင်။အခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုရဲနိုင်ကကြီးညာပေးပါမယ်ရှင်။
ဒီကဲနိုဝင်ဘာအမေရိကန်ရွေးကောက်ပွဲမှာရုရှားထောက်လှမ်ရေးအေဂျင်စီတွေကအနောက်ရှက်ပေးတာကိုတုံ့ပြန်အရေးယူတဲ့အနေနဲ့အမေရိကန်သမ္မတဘရက်အိုဘားမားကရုရှားပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်တာကိုရုရှားဘက်ကတော့အမေရိကန်တန်တမာတွေကိုနင်ထုတ်သွားမှာမဟုတ်ဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။ကျွန်တော်တို့အနေနဲ့အမေရိကန်တန်တမာတွေအတွက်ပြဿနာတွေဖန်တီးသွားမှာမဟုတ်ပါဘူး။ဘယ်သူကမှနင်ထုတ်သွားမှာမဟုတ်ဘူးလို့ရုရှားဆိုရကထုတ်ပြန်တဲ့ကြေညာချက်ထဲမှာသမ္မတပူတင်ကပြောလိုက်ပါတယ်ခင်ဗျာ။မြန်မာနိုင်ငံဆက်မှုနဲ့တခြားလူခွင့်ရေးချိုးဖောက်မှုတွေကိုရာဇဝတ်မှုအဖြစ်နဲ့ဥပဒေပြဋ္ဌာန်းသားဖို့အတွက်ထိုင်းနိုင်ငံကစဉ်းစားသုံးသပ်နေပြီဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့အမျိုးသားလွတ်တော်ကိုတင်သွင်းမဲ့ဥပဒေကြမ်းထဲမှာပြစ်ဒဏ်တွေတော်များကိုထည့်သွင်းထားပြီးတော့အစိုးရတာဝန်ရှိသူတွေမြန်မာနိုင်ငံဆက်မှုကိုကျူးလွန်ရင်ထောင်ဒဏ်20ထိကျခံရမှာဖြစ်ပြီးတော့အဲဒီမြန်မာနိုင်ငံဆက်မှုကနေအပြင်းထန်တဲ့ရသွားမယ်ဆိုရင်တော့ထောင်ဒဏ်နဲ့30တကယ်လို့တည်ဆုံးသွားခဲ့မယ်ဆိုရင်တော့တသက်တကျွန်းကျခံရမှာဖြစ်ပါတယ်ခင်ဗျာ။ဂျမ်ဘာဖွဲ့တွေကအိန္ဒိယနိုင်ငံကိုပြစ်မှတ်ထားပြီးတိုက်ခိုက်လာနိုင်တယ်ဆိုပြီးတော့အိန္ဒိယသတင်းမီဒီယာတွေကမကြသေးခင်ကဖော်ပြခဲ့တာကြောင့်အိန္ဒိယနိုင်ငံမှာရှိတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့သတိရှိကြဖို့ညူဒေလီမြို့မှာရှိတဲ့အမေရိကန်တန်ယုံကဒီကနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။2016ကမ္ဘာအကောင်းဆုံးဘောလုံးသမားခရစ္စတီယာနိုရိုနယ်ဒိုကိုတရုတ်ကလပ်တင်တစ်ခုကတနစ်ကိုလစာငွေယူရိုသန်း100ပေးပြီးတော့ကမ်းလှမ်းလိုက်တယ်လို့သူ့ရဲ့အေဂျင့်ဖြစ်သူ George Mendes ကပြောလိုက်ပါတယ်ဒါပေမဲ့ Ronaldo အနေနဲ့ Real Madrid အသင်းကနေဘယ်မှပြောင်းမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုရဲနိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုညာဝင်းအောင်ဖြစ်ပြီးတော့ Engineer ကတော့ Curtis Bynum ဖြစ်ပါတယ်ကျွန်မ Ethan စမရှင် VOA American သံမနက်ဖက်မြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်မနက်6:00-9:00ထိလိုင်းဒိုမီတာ24/40/48/50ပြင်လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်စင်နိုင်ပါတယ်တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.